Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ21ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူပြောပြပေးမှာပါရုရှားနဲ့တန်တမာရေးပြောဆိုမှုတွေစတင်မှုအတွက်အသင့်ဖြစ်နေပြီလို့အမေရိကန်ကပြောကြားလိုက်ပါတယ်ကင်းပြင်းတဲ့ကနေထိုင်းဘက်ထွက်ပြေးခိုလုံနဲ့မြန်မာနိုင်ငံသားတွေကိုကူညီခွင့်ပြုဖို့ UNHCR ကထိုင်းဆိုတာကိုပန်ကြားလိုက်ပါတယ်ဖလပိုင်မှာတိုက်ခတ်တဲ့ဒိုက်ပုံမုံနဲ့ရိုက်ကြောင့်တေဆုံးရသူက400နီးပါးရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်တင်ကြီးဆိုင်
။ကောင်းပါပြီရှင်။ဓာတ်ပုံသတင်းတောက်တဦးကိုတနင်္ဂနွေနေ့မှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်မိသားစုနဲ့အဆက်အသွယ်ပြတ်နေပါတယ်
။ဒီလူတန်းဓာတ်ပုံသတင်းတောက်ကိုစော်တန်းထွန်နဲ့ရောင်းကုန်အစီပိုင်းတက္ကသိုလ်ကျောင်းမှာတမကဩက္ခဏာပေါ့နော်။ဖလင်းလင်းတို့ပို့တာရဝတ်တင်နဲ့တနက်ထောက်ဦးဖမ်းဆီးသွားရဲဆိုတဲ့တင်ကျွန်တော်တို့ညနေပိုင်းမှာရပါမယ်။
ကြကင်မှာနားဆင်ကြရအောင်ပါရှင်။ချင်းပြည်နယ်မင်းတပ်မှာတိုက်ပွဲတွေဖြစ်နေသလိုစကိုင်းတိုင်းကဏီမှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေဘေးလွတ်ရာရှောင်နေရတဲ့အကြောင်းဖားကံမှာမြေစာပုံပြိုချမှုကြောင့်ပျောက်ဆုံးနေသူတွေကိုရှာဖွေနေရတဲ့နောက်ဆုံးရအခြေအနေသတင်းဆောင်မတွေကိုဒီမနေ့ခင်းမှာနားဆင်ကြရပါမယ်။ပတ်စဉ်ခဏတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာတို့ကိုနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးပါအောင်ရှင်။
လန်ဂျောင်မျိုးစုံကနေရုရှားနဲ့တန်တမာရေးပြောဆိုမှုတွေကိုစတင်ဖို့အမေရိကန်ဘက်ကနေအသင့်ဖြစ်နေပြီဖြစ်ပေမဲ့အနောက်နိုင်ငံတွေဘက်ကဆိုးရိမ်နေတဲ့ယူကရိန်းနယ်စပ်တစ်ချက်ရုရှားရဲ့စစ်အင်အားဖြစ်တင်းနေတာနဲ့ပတ်သက်ပြီးရုရှားဘက်ကဖြေရှင်းရမှာလို့သမရအင်ယူကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျိတ်ဆလီဗန်ဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နိုင်ငံခြားမူဝါဒရေးရဲ့အကြံပေးယူရီအူရှာကော့ဖ်နဲ့ဆက်သွယ်ပြောကြားရမှာအမေရိကန်ဘက်ကနေရုရှားဆွေးနွေးတဲ့ဆွေးနွေးလိုတဲ့ဆန္ဒရှိတယ်လို့ NATO ရုရှားကောင်စီနဲ့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တွေကလည်းတဆင့်လဲဆွေးနွေးလိုတဲ့ဆန္ဒရှိတယ်လို့ပြောခဲ့ကြောင်းသမ္မတအင်မျိုးကပြောပါတယ်။ဘယ်ဆွေးနွေးမှုမှမဆိုရုရှားရဲ့လှုပ်ဆောင်မှုတွေအတွက်အနောက်နိုင်ငံတွေကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးဖြေရှင်းဖို့နဲ့အပြန်အလှန်အပေးအယူလုပ်ရတဲ့သဘောမျိုးပေါ်မှာအခြေခံဆွေးနွေးမယ်လို့ Jake Sullivan ကယူရီအူရှာကော့ဖ်ကိုပြောကြားခဲ့ကြောင်းလည်းသမ္မတအင်မျိုးကပြောပါတယ်။တကယ်လို့ရုရှားကယူကရိန်းကိုဝင်တိုက်ရင်အမေရိကန်ကပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေလုပ်မယ်လို့ပြီးခဲ့တဲ့သတင်းနှစ်ပတ် online ဆွေးနွေးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတပူတင်ကိုသတိပေးခဲ့တာဖြစ်ပါတယ်။ယူကရိန်းရှိပဲနေဆက်တဲ့ရုရှားကတောင်းနေချီတဲ့တပ်တွေချထားတာဖြစ်ပေမဲ့အမေရိကန်အစိုးရကတော့ရုရှားသမ္မတပူတင်ဟာယူကရိန်းကိုဝင်တိုက်မှာမဟုတ်ဘူးလို့ယုံကြည်ကြောင်းအရေးချေပြထားတာပါ။နိုင်ငံအကြံပေးပုဂ္ဂိုလ်နှုတ်ရဲ့ဆွေးနွေးချက်နဲ့ပတ်သက်ပြီးရုရှားအစိုးရဘက်ကတစုံတရာထုတ်ပြန်မပြောဆိုသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တဲ့ယူကရိန်းရှိနဲ့အရှိဥရောပမှာ NATO ကစစ်ရေးမလှုပ်ရှားဖို့အပောင်းဝင်လုံခြုံရေးဆိုင်ရာအဆုံပြချက်တွေကိုရုရှားကချပြခဲ့တာပါ။အမေရိကန်သမ္မတကတော့တကယ်လို့ယူကရိန်းကိုရုရှားကျူးကျော်ရင်အမေရိကန်တပ်တွေဆစ်လို့မှမဟုတ်ပေမဲ့ယူကရိန်းကိုတော့လက်နက်တွေပို့ပေးမယ်လို့ပြောကြားခဲ့ပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီလအစောပိုင်းကနှစ်နာရီကြာဗီဒီယိုကတဆင်ဆွေးနွေးခဲ့ကြပြီးချိန်ကစလို့ရုရှားတို့ဟာယူကရိန်းနယ်စပ်စီးရေးတိစောက်မှုကိုဆော့ချတာမရှိသေးဘူးလို့နောက်အစုလုံခြုံရေးသတင်းရင်းမြစ်တွေကဆိုပါတယ်။ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ခဲ့မဲ့ဆိုရင်ဆိုးရွားတဲ့ပင်ဆက်ရမှုတွေရှိလာလိမ့်မယ်လို့သမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုသတိပေးခဲ့ပေမဲ့ရာနဲ့ချီတဲ့ရုရှားတင်ကားတွေဟောဝီဇာအမြောက်ကြီးတွေလူမပါဘဲလက်ပတ်ပစ်ခတ်နိုင်တဲ့အမြောက်တွေနဲ့စောင်းနှံချီတဲ့တပ်ဖွဲ့ဝင်တွေဟာပြန်ဆုတ်သွားခြင်းမရှိသေးပါဘူး။သမ္မတနှုတ်ဦးတွေ့ဆုံပြီးနှစ်ရက်ကြာမှပဲရုရှားတို့ရဲ့စိန့်ပီတာစဘတ်ကဆယံရရတက်ဆင်ထားတဲ့ချီရင်တပ်ဖွဲ့တစ်ဖွဲ့ဟာယူကရိန်းနယ်စပ်နဲ့မိုင်60အကွာတက်ဆွဲလာနေတယ်လို့ဗြိတိန်အခြေစိုက် Jeans Intelligence ကဖော်ပြပါရယ်။ဒါပေမဲ့အမည်မဖော်တဲ့ American ထောက်လှမ်းရေးအရာရှိကြီးတွေနဲ့ဥရောပလုံခြုံရေးအရာရှိကြီးကတော့ရုရှားကျူးကျော်လာမဲ့အရေးအယံမမြင်ရသေးဘူးလို့ပြောကြပါရယ်။လောင်စာစီရီပုံမှုစုဆောင်းလာတာခရမ်းမီကြောက်တွေစုပြုံစုလောင်းလာတာတွေစတဲ့စောကြက်ကြတဲ့အရွှေပြောင်းတွေမတွေ့ရသေးဘူးလို့လည်းဆိုပါရယ်။အခုချိန်ထိတက်ဆွဲထားသူရုရှားတပ်ဖွဲ့ဝင်3000လောက်သာရှိနေသေးပြီးတကယ်လို့ယူကရိန်းကိုကျူးကျော်မယ်ဆိုရင်တော့2000နီးပါးတက်ဆွဲလာနိုင်မယ်လို့လည်းသူတို့တွက်ထားကြပါဗျာ
အမေရိကန်ချစ်ဆိုင်မော်ဒါနာဆိတ်ကုမ္ပဏီကသူတို့ရဲ့လက်ရှိထုတ်ထားတဲ့မော်ဒါနာကိုဗစ် -19 ကာဝယ်ဆေးတက်တဲ့အချိန်ထိုးထားသူဟာကူးစက်မြန်ဗီဇာပြန်အိုမီကရွန်ကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုထိထိရောက်ရောက်ကာဝယ်နိုင်တယ်လို့ကနူးတက်ခွဲကန်းစမ်းသပ်မှုတွေမှာတွေ့ရကြောင်းတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။မော်ဒါနာကာဝယ်ဆေးပမာဏထက်ဝက်ကိုတက်တဲ့အချိန်အားဖြင့်ကာဝယ်ဆေးဖြစ်နေထိုးပေးရမှာလူရဲ့ကိုယ်ခံအားဟာ38ဆတိုးလာတာတွေ့ရတယ်လို့ဆေးပမာဏကိုအပြည့်ထိုးပေးရင်တော့ကိုယ်ခံအားကအဆ80တိုးလာတာတွေ့ရတယ်လို့ဖော်ပြပါတယ်။မော်ဒါနာဆေးပစံရအကြီးကဲဒေါက်တာပေါ်ဘော်တန်ကတော့ခြေခြေပြင်းပြင်းလေ့လာမှုမလုပ်ရသေးတဲ့သူတို့ရဲ့ဆန်းစစ်မှုရဒီကာဝယ်ဆေးရထိရောက်မှုရှိပြီးအတော့ကိုစိတ်ချရတယ်လို့လာမယ့်အားလိုက်ရတဲ့ဆောင်းလင်းကာလဆေးထိုးထားသူတွေကိုအကာအကွယ်ပေးနိုင်မယ်လို့ပြောပါတယ်။ဒီလိုရှိကဘာကျမရဲ့အဖွဲ့အကြီးကဲတက်ဒရစ်ဂေဘရီယက်ဆက်ကတော့ဆေးထိုးထားသူတွေလည်းသတိထားဖို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတိပေးလိုက်ပါတယ်
။ There is now consistent evidence that Omicron is spreading significantly faster.
Omicron ပိုးတွေဟာ Delta ပိုးတွေတိတိတသားပိုးမြန်မြန်ကူးစက်နိုင်တဲ့ဆိုတဲ့အထောက်အထားတွေရလာနေတဲ့အတွက်ကာဝယ်ဆေးထိုးထားသူတွေဖြစ်စေ COVID ဖြစ်ပြီးနလန်ထဇသူတွေကိုပါကူးစက်လာနိုင်တဲ့အနေအထားရှိနေတယ်လို့ပြောသွားတာပါ။တောင်အာဖရိကမှာစတင်တွေ့တဲ့ဒီပိုးတွေကူးစက်မှုကအခုကမှကမ္ဘာတစ်လွှတ်နိုင်ငံပေါင်း89နိုင်ငံမှာရှိနေပြီလို့ WHO ကထုတ်ပြန်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာ COVID ကူးစက်မှုပြင်းထန်များပြားလာတဲ့အတွက် COVID လူနာတွေအတွက်ဆေးရုံကဒင်းတွေကုသရေးလိုအပ်ချက်တွေပုံမပြင်ဆင်ကြဖို့သမ္မတမွန်ရဲ့ဦးနှံကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။နေ့စဉ်တွေ့မြင်လာတဲ့ကူးစက်မှုကြောင့်ဆေးဘက်ဆိုင်ရာမှာဝန်ပိလာတဲ့အတွက်လူချင်းခက်ခွက်ခွက်နေဖို့စီမင်းတွေကိုလည်းအာဏာပိုင်တွေကပုံမတင်ကြချမှတ်လာပါတယ်။မနစ်တစ်နှစ်လုံးကူးစက်လူနာအရေးအတွက်နှစ်ဆလောက်အတွက်ဆေးရုံကဒင်းတွေအင်းတွင်ကုသရေးအစီအစဉ်တွေလှူထားခဲ့ပေမဲ့ဒါတွေနဲ့အခုခါမှမလုံလောက်တော့ဘူးလို့သမ္မတရဲ့ပြောခွင့်ရတူကဆိုပါတယ်။ပြည်ကရက်စနစ်တင်းတင်းဒေရုံကဆိုရင်ဆိုးမျိုးတော်မှာဆေးရုံကတင်ပေါင်းအားလုံးရဲ့88ရာခိုင်နှုန်းဟာကိုဗစ်လူနာတွေနဲ့ပြည့်နှက်သွားခဲ့ပြီးတော့တနင်္ဂနွေလုံးမှာဆိုရင်89ရာခိုင်နှုန်းပြည့်နှက်သွားခဲ့တယ်လို့လည်းသိရပါတယ်။သမ္မတမွန်ဂျီအန်ကတော့ပြည်သူဆေးရုံတွေအထူးသဖြင့်ကူးစက်မှုပြင်းထန်တဲ့ဆိုးမျိုးတော်တစ်ပိုက်ကဆေးရုံတွေမှာဝေဒနာပြင်းထန်သူတွေအတွက်လိုအပ်ချက်တွေပုံမထားရှိဖို့နဲ့ပုဂ္ဂလိကဆေးရုံတွေနဲ့ကျန်းမာရေးလူသားတွေအနေနဲ့လည်းကုသနိုင်စွမ်းပူစီအောင်ထက်ထွင်ထားကြဖို့တိုက်တွန်းပါတယ်။KDAC သတင်းဌာနရဲ့အဆိုအရလောလောဆယ်တနင်္ဂနွေညသကောင်ရံအထိကူးစက်မှု 9,000 ကျော်နဲ့သေဆုံးသူ54ယောက်ရှိခဲ့ပြီးကာယရောဂါစတင်ခြင်းကစလို့ဆိုရင်ကူးစက်သူ 6,000 နီးပါးနဲ့သေဆုံးသူ 9,000 နီးပါးရှိခဲ့တာလည်းဖြစ်ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းမြန်မာနယ်စပ်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ထဲကနေထိုင်းဘက်ထွက်ပြေးခိုးလုံတဲ့မြန်မာနိုင်ငံသား3000ကျော်အတွက်အကူအညီပေးအရေးပေါ်သွားရောက်ခွင့်ပြုဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထိုင်းအစိုးရကိုတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ February မှာရတအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းနိုင်ကိုလက်မခံတဲ့ KNU ကရင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားထိုင်းမြန်မာနယ်စပ်4ကီကောဒေသမှာမကြာခင်ရက်ပိုင်းတွင်မှာပဲတိုက်ပွဲတွေစတင်ခဲ့တာပါ။တိုက်ပွဲကြောင့်စစ်တပ်တွေနေကထိုင်းနိုင်ငံတပ်ပြင်းနေတဲ့စစ်ဆောင်မြန်မာဒုက္ခသည်900လောက်နေဆက်မြစ်ချောင်းဖြတ်ကျော်ထွက်ပြေးလာတယ်လို့တိုက်ပွဲဆက်ဖြစ်နေတာကြောင့်တနင်္လာနေ့အထိဆိုဒုက္ခသည်3,900လောက်ထိတိုးလာနေတယ်လို့ UNHCR ကကြေညာချက်ထုတ်ပြန်ပါတယ်။သူတို့ကိုအတွက်စိုးရင်ကြောင်းနဲ့သူတို့ကိုအများအကူကြီးပေးခွင့်ပြုဖို့ UNHCR ကရော NGO အဖွဲ့တွေကပါထိုင်းအာဏာပိုင်တွေကိုပန်ကြားထားတာပါ။တိုက်ပြင်းနဲ့အာဏာပိုင်တွေကတော့နေဆက်မှာတိုက်ပွဲတွေရပ်သွားပုံပေါ်ခဲ့ခြင်းအဆက်ပြီးဒုက္ခသည်ဒါဇင်နဲ့ချီပြီးတဖြည်းဖြည်းနေရပြန်နေတဲ့အတွက်ထိုင်းနိုင်ငံပတ်ချံနေရာနှစ်နေရာမှာဒုက္ခသည်3,500လောက်ပဲကျန်တော့တယ်လို့တနင်္လာနေ့ညနေမှာပြောပါတယ်။ဒါပြန်သူတို့သဘောနဲ့သူတို့နေရပြန်တဲ့မြန်မာဒုက္ခသည်တွေအတွက်တောင်ရင်မြစ်ကမ်းကနေနေရပြန်ဖို့ရောလူသားချင်းစာနာမှုအကူအညီတွေကိုပါပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကရင်မျိုးသမီးစီယုံ KWO ကနော်ကညောဖော့ကတော့တိုက်ပွဲတချို့နေရာတွေမှာဆက်ဖြစ်ပွားနေတယ်လို့တိုက်ပွဲပြင်းထန်တဲ့အတွက်အကြောင်းလန့်ဆွေးနေကြတယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်မက်ထရိုတလေးပင်မှာတိုက်ပွဲတွေဖြစ်လာတဲ့အတွက်တနင်္လာနေ့မှာပဲနောက်ထပ်ဒေသခံ1,500လောက်ထိုင်းဘက်ထွက်ပြေးကြပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မက်ထရိုတလေးပင်မှာတနင်္လာနေ့ကတိုက်ပွဲဖြစ်ပြီးအခြေအနေထိန်းနိုင်ဖို့အတွက် KNU နဲ့ညှိနှိုင်းနေတယ်လို့ပြောကြားခဲ့ပါတယ
်အီဂျစ်နိုင်ငံမှာ2017နွေအရနွေဦးလှုပ်ရှားမှုရဲ့ထင်ရှားတဲ့ခေါင်းဆောင်တူဦးလည်းဖြစ်တက်ကြွလှုပ်ရှားသူ သူလည်းဖြစ်တဲ့ပုဂ္ဂိုလ်တယောက်ကိုထောင်ဒဏ်၅နှစ်ထပ်မံချမှတ်လိုက်ပါတယ်။ဒါဟာစုအနေနဲ့ဒုတိယအကြိမ်ထောင်ချခံရတာဖြစ်ပြီးမမှန်သတင်းဖြန့်ချီမှုဆွဲချက်တွေနဲ့ပြစ်ဒဏ်စီရင်ခံရတာဖြစ်တယ်လို့သူရှင်းနေကပြောပါတယ်။အလာအဗ်ဒယ်ဖတာဟာခွင့်ပြုချက်မရဘဲဆန္ဒပြတဲ့အထက်မှာပါဝင်မှုရဲအရာရှိသူကိုလက်ရောက်စော်ကားမှုဆိုတဲ့ဆွဆွဲချက်တွေနဲ့2014မှာထောင်ဒဏ်ချခံခဲ့ရပြီး2019မှာပြန်လည်လွတ်မြောက်လာခဲ့တာပါ။အဲ့လိုလွတ်မြောက်လာပြီးမကြခင်မှာပဲမမှန်သတင်းဖြန့်ချီမှုလူမှုကွန်ရက်မီဒီယာအရဲသုံးစားမှုနဲ့2013မှာအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ခြင်းခံခဲ့ရတဲ့ Muslim Brotherhood ကိုဝင်ရောက်မှုတွေနဲ့ပြန်လည်အဖမ်းခံခဲ့ရတာဖြစ်ပါတယ်။သူရဲ့ရှင်းနေဟောင်းတူဦးနဲ့လုပ်ဖို့ကင်ဘက်တူဦးတို့ကလည်းသူနဲ့အတူထောင်ဒဏ်ချမှတ်ခံရပါတယ်။အနောက်နိုင်ငံအစိုးရအများအပြားကလူခွင့်ရေးအဖွဲ့တွေကတော့ဒီလိုထောင်ဒဏ်ချမှတ်တာကိုပြင်းထန်စွာဝေဖန်နေကြပါတယ်။
ဟေတီမှာအောက်တိုဘာလကပြန်မဆွဲခံခဲ့တဲ့အမေရိကန်နဲ့ကနေဒါနိုင်ငံသားတွေပါဝင်တဲ့သာသနာပြုအဖွဲ့ဝင်16ဦးထဲက12ဦးပြန်လွတ်မြောက်လာပါပြီ။ဒီထဲမှာကလေးငယ်တွေပါဝင်တဲ့ဆက်ညံဟာပြန်လွတ်လာပြီးညပယ်မှောင်မဲမဲနိုင်ရတော်ကြလမ်းလျှောက်ခဲ့ကြတဲ့အောင်အာယုံတက်ချိန်မှာကူညီမဲ့သူတွေ့ရကြအောင်အိုဟိုင်ိုပြည်နယ်အခြေစိုက်ခရစ်ယာန်သာသနာပြုအဖွဲ့ကိုတယ်လီဖုန်းဆက်သွယ်ရခဲ့တယ်လို့သတင်းစာရှင်းလင်းပွဲပြုလို့ပြောကြားခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာပြီးခဲ့တဲ့အပတ်ကတိုက်ခတ်သွားတဲ့အင်အားပြင်းတိုင်ဖွန်းမူနိုင်တဲ့ကြောင့်သေဆုံးရသူအရေအတွက်ဟာအခုခါမှာ385ယောက်အထိရှိသွားပြီဖြစ်ပါတယ်။ပျောက်ဆုံးသူဒါဇင်နဲ့ချီပြီးရှိနေဆဲလည်းဖြစ်ပါတယ်။ဒေသအထက်မှာလည်းအစားအစာရှားပါမှုနဲ့တောက်ရည်လိုအပ်မှုတွေရှိနေပါတယ်။ဒီတိုင်ဖွန်းရဲ့ကြောင့်ပျောက်ဆုံးသူ56ဦးရှိနေသေးပြီးထိခိုက်ဒဏ်ရာရသူ900ခန့်ရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဆက်အသွယ်ပြတ်တောက်သွားတဲ့မြို့ရွာတွေအများအပြားရှိနေသေးတဲ့သေဆုံးသူအရေအတွက်ဟာဒီတဲ့ပုံမှန်များပြားလာနိုင်ွယ်ရှိနေပါတယ်။တနအီမိုင်120ကနေ160နှုန်းနဲ့တိုက်ခတ်ခဲ့တဲ့ဒီမုန်တိုင်းတံကိုခံလိုက်ရတဲ့စီဘူးကျွန်းနဲ့ဘိုဟော့ကျွန်းတို့ကိုပြီးခဲ့တဲ့တနင်္ဂနွေစနေနေ့ကသမ္မတရိုဒရီဂိုဒူတာတေဆွာရောက်ခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာနဲ့တောင်တရုတ်ပင်လယ်ရမှာရှိတဲ့ဖိလစ်ပိုင်နိုင်ငံမှာနှစ်စဉ်မုန်တိုင်းအလုံးကြီး20ကျော်လောက်တိုက်ခတ်လဲရှိပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဥကျော်ဆန်သားတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းတင်ကန်းကျွန်းမြို့နယ်ကမုံဆိုင်တဆိုင်မှာအလွတ်တန်းဓာတ်ပုံသတင်းတောက်အမျိုးသားတအူးနဲ့ကျောင်းသားတက်မကအဖွဲ့ဝင်အမျိုးသမီးတအူးတို့ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့ညနေပိုင်းကဖမ်းဆီးခံရပါတယ်။အရက်ဝင်တဲ့လူ၅ဦးတနတ်ထောက်ဖမ်းဆီးသွားတာလို့မျက်မြင်တွေ့လိုက်သူတွေကပြောပါတယ်။သူတို့ကိုဘယ်နေရာဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရသေးတဲ့အတွက်မိသားစုဝင်တွေစိုးရိမ်ပူပန်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင
်။အလွတ်တန်းဓာတ်ပုံသတင်းတော့ကိုဇော်လင်းထွန်းနဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌမတ်ဆုရီလင်းတို့ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ကတင်ငန်းချွတ်မြို့နယ်ကမုံဆန်တခုမှာထိုင်နေစဉ်ဖမ်းဆီးခံခဲ့ရပါတယ်။အရက်ဝင်းနဲ့လူ၅ဦးခန့်ကတနတ်ထောက်ပြီးဖမ်းဆီးသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။သူတို့ကိုစစ်ကောင်စီကနေဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားများအင်အားစုကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့တနင်္လာမှာပြုတ်လုံတဲ့ဆန္ဒပြပွဲကိုအသွာလမ်းမှာအခုလိုဖမ်းဆီးခံရတာလို့မတ်စုရီလင်းရဲ့အသည့်မိတ်ဆွေတူကပြောပါတယ
်။ခဏီကကျွန်တော်တို့တွေကကရင်ပြည်နယ်မှာတာပွဲဝင်နေတဲ့ကရင်ရဲပေါ်တွေဒီအခါကျတော့ကျွန်တော်တို့ဒါ PDF ရဲပေါ်တွေပြီးတော့စစ်ပေးဆောင်ပြီးသူတွေကတားရဲရှိတယ်ဆိုတဲ့ဟာကိုကျွန်တော်ပြသပွေ။နောက်ပြီးအင်းစိန်ထောင်တွင်းမှာအဲကျွန်တော်ထောင်တွင်းတိုက်ပွဲဆင်တွင်းနေရဲပေါ်တွေတားရဲရှိတယ်ဆိုတော့ကျွန်တော်တို့ပြသပို့ပြီးသူကိုလှုံ့ဆော်ဖို့ပေါ့နော်။ဒီအတွက်ကျွန်တော်တို့မနေ့ကမြေပြင်တပိတ်ကြောက်ကြတဲ့ပိတ်ရှိနေပါတယ်။ရှိနေတဲ့အခါမှာပဲအိတ်ပွဲကိုလာရင်းနေပဲဒီလမ်းမှာပေါ့နော်။အဲဒီလိုတန်းတပုံတင်းတော်ကိုစော်တွင်းထွန်းနေ။ရအောင်ရှိပိုင်းတက္ကသိုလ်ကျောင်းမှာတမကဥက္ကဋ္ဌပေါ့နော်။မလင်းလင်းလို့ကိုဒါရဲဝတ်တင်နဲ့တနတ်ထောက်ပြီးဖမ်းဆီးသွားရဲဆိုတဲ့တင်ကျွန်တော်တို့ညနေပိုင်းမှာရပါတယ်။လက်ရှိအချိန်တည်းကတော့သူတို့ဘယ်မှာချုပ်ထားတယ်သူတို့ဘယ်လိုအခြေအနေရှိတယ်ဆိုတော့ကျွန်တော်တို့အဲမသိရသေးဘူ
း။အလွတ်တန်းဓာတ်ပုံသတင်းတောက်ကိုဇော်လင်းထွတ်ဟာအရင်ကတည်းကကျောင်းသားလူငယ်လှုပ်ရှားမှုဓာတ်ပုံတွေကိုဓာတ်ပုံသတင်းရယူနေတဲ့သတင်းတောက်ဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့တုန်းကလည်းအတန်တိတ်တပိတ် Silent Strike သတင်းဓာတ်ပုံရိုက်နေစဉ်အလွတ်တန်းသတင်းတောက်ကိုဆိုးနိုင်အဖမ်းဆီးခံခဲ့ရပြီးစစ်ကြောရေးမှတည်ဆုံသွားခဲ့ပါတယ်။စစ်ကြောရေးမှာရှိနေချင်းကိုဆိုးနိုင်တေဆုံးသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဗီဝေကမင်းမြန်းခဲ့ပေမဲ့တစုံတရာဖြေချခြင်းမရှိသေးပါဘူး။အလွတ်ဓာတ်ပုံသတင်းတောက်ကိုဇော်လင်းထွတ်အဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသူမသိသေးဘူးလို့ပြောပါတယ်။ရန်ကုန်တိုင်းချစ်မနိုင်မြို့နယ်မှာဒီဇင်ဘာလ9ရက်ကဆန္ဒပြသူတွေကိုစစ်တပ်ကစစ်ကားနဲ့အတင်းဝင်တိုက်ပြီးဖမ်းဆီးစဉ်ကလည်း သတင်းတောက်နှစ်ယောက်ထံရရခဲ့ပါတယ်သတင်းတောက်တွေသတင်းယူရင်အဖမ်းဆီးခံရတာနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောထားပါတယ
်သတင်းတောက်တွေသတင်းရယူမှုနဲ့ပတ်သက်ပြီးတော့ကြာသတင်းတောက်များလိုက်နာရမယ်အတွက်ကျွန်တော်တို့ဒေမီဒီယာကျင့်ဝတ်တွေသတင်းတောက်တွေလိုက်နာမယ်ကျင့်ဝတ်တွေရှိပြီးဖြစ်တယ်ပြီးရင်ကျွန်တော်တို့ထောက်ပြန်ထားတဲ့ဥပဒေတွေရှိပြီးဖြစ်တယ်ဒါတွေကိုလိုက်နာရမယ်ကာလပတ်လုံးမှာကျွန်တော်တို့အတူပါပါကိုနေတဲ့သတင်းတောက်များအာအနေမှဖြစ်တာလဲသူပြီးဖြစ်ရမယ
်စစ်တပ်ကဖမ်းဆီးသူတွေစစ်ကြောရေးမှာအသက်တေဆုံးမှုတွေရှိနေခြင်းအလွတ်တန်းဓာတ်ပုံသတင်းတောက်နဲ့တက္ကသိုလ်ကျောင်းသားခေါင်းဆောင်မတ်စုရီလင်းတို့အဖမ်းဆီးခံရတာဖြစ်ပြီးအခုချိန်ထိသူတို့နဲ့ပတ်သက်တဲ့သတင်းမသိရသေးတဲ့အတွက်မိသားစုဝင်တွေအသည့်မိတ်ဆွေတွေကစိုးရိမ်ပူပန်နေကြပါတယ
်ကိုစော်လင်းထော်တီမိဘမှာတက္ကသိုလ်ရင်းယူနေတဲ့အလွတ်တန်းဓာတ်ပုံသတင်းတောက်ပေါ့လေဆိုတော့အခုရဲ့ပိုင်းမှာလည်းသတင်းတောက်တွေဒီဖမ်းဆီးထိန်းသိမ်းခံမှုနောက်ဆက်တွဲတွေနောက်ဆုံးကိုဆွနိုင်တို့အဖြစ်မျိုးတွေကျွန်တော်ကြုံရတဲ့အခါကျူစားတော့ဒါတင်းနောက်ပြီးပရင်းမီဒီယာတွေကိုဒီစကားစပကတကယ်ကိုရေရွက်ရှိရှိနဲ့ဖိနှိပ်နှိပ်ဆက်တက်ပြတ်နေတဲ့သဘောမှရှိတယ်ဒီလိုလည်းကျွန်တော်ဆိုရင်လည်းတစ်ဖက်ကမတ်စုကင်းရဲ့တူတူပေါ်လေဒီနှိပ်ဆက်တာတွေလေမိုင်းဆိုင်ရာဒီပါဆော့ကတိုင်းတိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဆိုရင်နေတယ်ပေါ့နော်အဆက်အသွယ်လည်းမရဖြစ်နေရောလေဟုတ်ကဲ့မိသားစုလည်းပဲတော်လေးဆိုရင်နေတဲ့အနေထားမှာရှိပါတယ
်စစ်အာဏာသိမ်းမှုအပေါ်အချိန်ကာလဆဲလာကြောကြာလာချိန်အထိအကြမ်းမဖက်ဆန္ဒပြတပိပြမှုတွေနေရာကွက်ကြားဆက်ပြီးရှိနေတယ်လို့လက်နက်ကင်အပြန်အလှန်တိုက်ခိုက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားတဲ့စာရင်းတွေအရဆိုဆီယနာသိမ်းပြီးချိန်ကစလို့ဖမ်းဆီးချုပ်နှောင်ခံထားရသူပေါင်းက 8,100 အထိရှိထားပါတယ်။ဒီထဲမှာ399ဦးကိုတော့ထောင်ဒဏ်ချမှတ်ထားတာဖြစ်ပြီးဒီထဲမှာအသက်18နှစ်အောက်ကလေးငယ်2ဦးပါဝင်ပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေဖမ်းဆီးအရေးယူမှုတွေရှိနေတဲ့ကြားကပဲရတဲ့နည်းနဲ့ဆီယနာရှင်ဆန့်ကျင်ဆက်ပြီးလှုပ်ရှားနေကြတယ်လို့ရန်ကုန်မြို့ကတပိတ်တွေမှာဥဆောင်ပါဝင်သူတဦးကပြောပါတယ
်ဒီကာလဒီအချိန်ဒီမှာဒီလုပ်တွေလုပ်ရင်ဒါတွေဖြစ်မဲ့ကြုံမယ်ဆိုတာကျွန်တော်တို့ကလူငယ်တိုင်းဒီမှာပါဝင်နေတဲ့ရဲဘော်ရဲဘက်တွေအားလုံးတိထားပြီးသားပြင်ဆင်ထားပြီးသားကိစ္စတွေမှာတမန်တကယ်ဖြစ်ချင်းပုံမှာတော့ကျွန်တော်တို့ဒီလိုဖြစ်သွားတဲ့ပန္နလန်နဲ့ပတ်သက်ပြီးတော့စိတ်မကောင်းဘူးပေါ့ထို့သောဒီဒေါ်လန်ရေးဒီကျွန်တော်တို့ဟိုတူတူရောတစုံတရာကိုဖန်စီလိုက်တာနဲ့ပြီးသွားပြတ်သွားမယ်ဟာမျိုးမဟုတ်ဘူးဆက်ပြီးတော့ဟိုအားလုံးကဦးစည်းဦးဆောင်ချက်ဆက်လုပ်ကြပြီးတော့တပိုးကြိုင်နှစ်ပိုးတက်မယ်ဆိုတဲ့အနေထားနဲ့ဆက်သွားပြီးတော့မှဒီလက်ရှိအကြမ်းဖက်အာဏာပိစံနဲ့လူလူပါဝင်နဲ့လှုပ်ရှားမှုကိုဆက်ဖော်ဆောင်သွားကြမှာပဲ
ဒီရင်းမှာအာဏာရှင်ဆက်ရင်လှုပ်ရှားမှုတွေတဲ့အကြမ်းဖက်လမ်းပေါ်ထွက်ဆန္ဒပြမှုတွေရှိနေတယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားပြစ်ခတ်မှုတွေလည်းရှိပါတယ်ဒါအပြင်ပြည်ပနိုင်ငံအသီးသီးမှရောက်နေကြတဲ့မြန်မာအတော်များများကလည်းဆီယနာရှင်စနစ်အဆုံးသတ်ရဲ့အတွက်တက်နိုင်တဲ့နီလန်းတွေနဲ့ပံ့ပိုးကူညီနေကြတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်နိုင်ငံတွင်းကတိုက်ပွဲတွေနဲ့အိုးအိမ်ဆုံခွာထွက်ပြေးနေရတဲ့အခြေအနေတွေကိုဆက်ပြီးတော့တင်ပြပေးပါမယ်စီရေးတင်းမာနေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့ကနှစ်နေရာတိုက်ပွဲဖြစ်ခဲ့တယ်လို့ CDF အဖွဲ့တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ပီးရှောင်တိန်ကြရပါတယ်မင်းတပ်မြို့နယ်ထဲမှာစစ်ဆေးဓာတ်တွေရိတ်ခါပို့ဆောင်တဲ့လမ်းကြောင်းပိတ်ပင်တာတွေရှိတယ်လို့လည်းစစ်ပီးဒုက္ခသည်တွေကိုအကူအညီပေးသူတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသားညွန့်ဦးတင်ပြထားပါတယ်ရှင်
ချင်းပြည်နယ်မင်းတပ်မြို့နယ်မှာတနင်္ဂနွေနေ့နေ့လယ်ပိုင်းကစစ်တပ်နဲ့ချင်းကာကွယ်ရေး CDF အကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်နေရာနှစ်ခုမှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့မင်းတပ် CDF ပြည်ညာရေးတာဝန်ခံ Slime ရောမန်ကအခုလိုပြောပါတယ
်မင်းကြီးကတိုက်ပွဲဖြစ်တယ်ဒီနေရာမှာပေါ့ဒီရှင်ဝဲရွာနဲ့လာပန်းရွာမှာတိုက်ပွဲဖြစ်တယ်ပေါ့နော်။ရွာတိုင်းရွာတိုက်ပွဲတွေနဲ့ကြာတယ်နေ့လယ်7နာရီကျော်ဒီနေ့လောက်ကစားတယ်ပေါ့နော်။ရှင်မင်းတိုက်ပွဲနဲ့ဖြစ်တယ်ခင်ဗျာ။ဒီနေ့ကျတော့စကားစားပြီးကြောက်သွားတယ်လာပန်းရွာစကားစားရတော့ရွာတွေကထွက်သွားပြီးမှတော်တော်တူးသွားတယ်ဒီဖြစ်ပေါ်သွားတဲ့ဆော့ပြန်လိုက်ရှာနေတော့
စစ်ကောင်စီတပ်ဖွဲ့ဘက်ကနေပြီးတော့စစ်ကြောင်းနှစ်ကြောင်းနဲ့ထူးဆစ်ဆင်လာတဲ့အတွက် CDF မင်းတပ်အဖွဲ့နဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်မနေ့ကဖြစ်ပေါ်တဲ့အတွက်နှစ်ဖက်လုံးထိခိုက်မှုရှိခဲ့တယ်လို့လဲ Slime ရောမန်ကပြောပါတယ
်ရာဇန်းထိခိုက်မှုမှာစက်ကစားရတော့ပညာရရတယ်အပီဆိုတော့ကျွန်တော်အပီမပြည့်နိုင်ဘူးနော်ကျွန်တော်တို့ CDF ဖက်ကတူးတယံရတယ်ရှင်တို့ရပါတော့စကားစားတူးကြရဲကျွန်တော်တို့ကတိခတ်တယ်ရတယ်ပြောပါမရှိဘူး
မင်းတပ်မျိုးနဲ့အတွင်မနေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကတေဆုံးတန်ရသူရှိတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့သီးခြားအတိမပြုတ်နိုင်သေးပါဘူးမနေ့ကမင်းတပ်မျိုးနဲ့အတွင်တိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်မင်းတပ်ဖက်တော်ကအဝေးရနေပြစ်တာတို့ဘာလို့ပါဆိုတာလည်းစီကောင်းတော့ရှိမှန်းမပေါ့
ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကလည်းမင်းတပ်မျိုးနဲ့ဖျားစခန်းကြီးရွာဘက်ကစစ်ကောင်စီဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက် ဒေသခံ CDF အဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတွေလည်းရွာကနေပြီးတော့တင်းရှောင်ကြပါတယ်စစ်ကောင်စီတပ်နဲ့ CDF မင်းတပ်အဖွဲ့ကြားတိုက်ပွဲတွေကြောင့်ရွာသားတောင်းနဲ့ချီတင်းရှောင်နေရတယ်လို့မင်းတပ်စစ်ဆောင်ကော်မတီဝင်တူကပြောပါတယ်
ဒီချောင်းရေတော့ပေါင်းကနိုင်ရှိမှာပါပဲကျွန်တော်အကုန်လုံးတော့ဒီဟာဖြစ်နေတဲ့အခုလောလောဆယ်ဒီပြင်းရင်းရဲ့အပြင်မှာဘူးဒီတောင်းတောင်းထူးနေတဲ့ဒီရောဟာရအကုန်လုံးသားဆောင်ရတယ
်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်ဘက်ကလုံခြုံရေးအရာစစ်ဆေးမှုများလို့ဒေသခံတွေအခက်တွေ့နေရတယ်လို့အစိုးရစစ်ဘေးရှောင်ကော်မတီဝင်ကပဲပြောပါတယ
်မျိုးထဲမှာကသူတို့လုံခြုံရေးအရာဆိုမှဒီလမ်းဆောင်လမ်းဆောက်နေစစ်ဆေးဒီရဲတပ်ရင်းတွေထားတယ်ပေါ့နော်ဒီစဲပေါ်လာလို့ရှင်သူတို့စစ်ဆေးတာလို့ရှိတယ်အာတံပင်ခုနှစ်ပါးကိုလက်ဆက်ထားလို့ဒီရက်စီတုံးကြီးပေါ့နော်ဒီအာရဲ့ဆယ်လို့မရဘူးတံပင်ခုနှစ်ကိုလည်းဝေးလိုက်နေနေပေတာပေါ့လေနော်တော်တော်လေးဟုတ်ကဲ့
ပြီးခဲ့နိုဘာလကုံလောက်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNH ဆရာကနေပြီးတော့မင်းတပ်မျိုးပေါ်ကဒုက္ခသည်စခန်းနေပြည်သူတွေကိုအစားအစာနဲ့ထောက်ပံ့ရေးပစ္စည်းတွေပေးခဲ့ပါတယ်။ဒါပေမဲ့လည်းနေဆက်ဘက်မှာတိတ်ရှောင်နေတဲ့စစ်ပီးရှောင်ဒုက္ခသည်တွေကတော့အစားအစာနဲ့ကုညီထောက်ပံ့မှုတွေမရရှိခဲ့ကြပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလ24ရက်နေ့ကစပြီးတော့ချင်းပြည်နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်တင်ခဲ့တာပါ။လက်ရှိအဖြစ်တော့မင်းတပ်ကံပက်လက်မတူပီဟာခါထန်တလန်ဖလန်စရည်မျိုးနယ်တွေကချင်းကာဝေးအဖွဲ့ CDF တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ
ကိုသားညုံဦးပြောပြပေးခဲ့တာပါရှင်စကိုင်းဘက်ကအခြေအနေကိုလည်းဆက်ပြီးတော့တင်ပြပေးပါမယ်စကိုင်းတိုင်းကနီမျိုးနယ်တဲမှာချင်းရွှေမြစ်တလျှောက်သွားလာကင်းလှည့်နေတဲ့စစ်ရေရင်တွေပေါ်ကနေကမ်းမော်ကရွာတွေရှိရာဘက်လက်နေချီတွေနဲ့လှမ်းပစ်နေတာကြောင့်ကြေးရွာခုနှစ်ခုထက်မနည်းကဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရပါတယ်အိုင်တောင်ကြီးရွာပေါ်တောက်ချန်နေညကလက်နဲ့ကြည့်ကြည့်ကြလို့ဒေသခံ၃ဦးထိခိုက်ဒဏ်ရာရတယ်လို့လည်းဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့ကဏီနယ်ဘက်အခြေအနေတွေကိုနန်းလောင်တင်ပြပေးပါမယ်ရှင
်ကဏီမြို့နယ်တက်ကချင်းရွှေမြစ်အနောက်ဘက်ကမှရှိတဲ့အိုင်တောင်ကြီးရွာဘက်ကိုချင်းရွှေမြစ်ထဲတောလာနေတဲ့စစ်ကောင်စီတပ်ရဲ့စစ်ရဲရင်ဘော်ကနေလက်နဲ့ကြည့်တွေနဲ့တောက်ချန်နေကပြစ်ခတ်လို့ဒေသခံ၃ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ညလုံးပေါက်လက်နဲ့တွင်နဲ့ဖြစ်ခတ်လို့နှိမ့်တလုံးမီးလောင်ခဲ့တဲ့အပြင်အိမ်ခုနှလုံးထက်မနည်းလဲထိခိုက်ပျက်စီးခဲ့ပါတယ
်။လက်နဲ့ကြီးကြီးကြာရောက်ပြီးတော့မှသူတို့ထိခိုက်တံရရတော့တဲ့ဒီကဟို၃ဦးပါ၁ယောက်ကတော့ဒီလက်ဖြံပေါ့နော်ထိခိုက်သွားတယ်၁ယောက်ကတော့ဒီလက်ချောင်းကိုလက်နဲ့ကြီးဖြံသွားတယ်နောက်ဒီ၁ယောက်ကကျတော့ဒီကြလုံးသားလေးမှထိခိုက်သွားတယ်၃ယောက်ရှိတယ်နောက်နွားအရှူတကောင်နဲ့လက်နဲ့ကြီးဖြံပြီးတော့မှဒီနွားရဲ့ပဲပဲချမ်းတော်လေးတိုက်ဖို့ပတ်ဖြစ်သွားတယ်ဒါကူမနဲ့ကိုပြေဆုံးသွားတယ်လို့လည်းတောင်းချလာတယ်
တောက်ကြနေအစောပိုင်းကချင်းရွှေမြစ်ထဲတောလာနေတဲ့စစ်တပ်ရေရင်ကိုတိတခံကာကွယ်ရေးအဖွဲ့တွေကပြစ်ခတ်တဲ့အတွက်တိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပြီးတဲ့နောက်ညဖက်မှာစစ်တပ်ဖက်ကချင်းရွှေမြစ်ကမ်းပေါ်ရွာဖက်ကိုလက်နက်ကြီးတွေနဲ့သရဆက်ပြစ်ခတ်တယ်လို့တိတခံကပြောပါတယ်
ဘယ်လိုကြောင့်ထူလာလဲဆိုတော့သူတို့ကကျွန်တော်တို့ကဟိုဘက်ကလည်းထူရဲ့ဟိုအဖွဲရှိတဲ့ခါကျတော့ဒီသူကကျွန်တော်တို့ရွာနဲ့တက်တက်မှာအဲ့ဒီညကျတော့သူကပေါက်လျှောက်ပြစ်တော့တယ်ကျွန်တော်တို့ဒီကနေ့အထူးပြန်ထူမဲ့ပုံစံမျိုးဖြစ်ပြီးသူကဟိုမရမနာကိုပြစ်တော့တာညပိုင်းကညနေပိုင်းတော့မှတိုက်ပွဲအိုင်နာဖြစ်လိုက်ကြတယ်အနီးနာပေါ်အနာရထက်နီးနာလေးပဲဖြစ်လာ
ဒီဇင်ဘာ18ရက်စနေနေ့မနက်ပိုင်းကလည်းအိုင်တောင်ရွာတောင်ဖက်၃မိုင်အကွာလောက်မှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တဲ့အတွက်ဒေသခံပြည်သူကာကွယ်ရေးအဖွဲ့ဘက်ကတအူးတည်ဆုံခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။ကဏီနယ်ဘက်မှာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတာကြောင့်စစ်တပ်ကပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်မယ်ထင်တဲ့နေရာတွေကိုပိတ်ခတ်နေတာပါ။အခုလိုချင်းရွှေမြစ်ထက်ကနေစစ်တပ်ကပိတ်ခတ်နေတဲ့အတွက်အိုင်တောင်ကျေးရွာအပါဝင်ကျေးရွာ9ရွာလောက်ကဒေသခံတွေဘေးကင်းရာဖက်ထွက်ပြေးခဲ့ကြပါတယ်။ချင်းရွှေမြစ်ထဲတွာလာနေတဲ့စစ်ကောင်စီရေရင်တွေအခုလိုကြေးရွာတွေရှိရာဖက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေထွက်ပြေးနေရတာရှစ်ကြိမ်ထက်မနည်းရှိသွားပြီလို့အဲ့ဒီဒေသခံကဆက်ပြောပါတယ်
။သူတို့စုံတိုင်းစံတိုင်းကျွန်တော်တို့တော့ရောက်ပဲအဲ့လိုလုပ်ပြီးနေတာ။ခုနှစ်ကြိမ်ရှစ်ကြိမ်လောက်ကတော့ရှိပြီလေသူတို့စံတိုင်းစုံတိုင်းကျွန်တော်တို့ကအဲ့လိုတွေလုပ်ပြီးနေတာ။ကိုတကယ်ထိသွားတဲ့အိမ်ကတော့ပြန်လေထူထောင်မှုကြတော့ခဲရင်နေတယ်။ဒါတော့ဒုက္ခရဆအကုန်လုံးခဲရင်နေတော့လေ။အခုဒီနီးလောင်တဲ့အိမ်ကိုပြန်လေပြုပြင်ရေးကြတော့အတော်လေးကိုကြက်ကြဲဖြစ်တယ
်။အခုလိုဘေးလွတ်ရာထွက်ပြေးခဲ့ရတဲ့ဒေသခံတွေနေရမပြန်ခင်မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေထိခိုက်ပျက်စီးခဲ့တဲ့နေအိမ်တွေကိုရှင်းလင်းရေးဒေသခံတွေနဲ့ပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ပေးကြတာပါ။အနီးအကင်းမီလို့ယူဆရတဲ့ကြေးရွာတချို့ပြန်နိုင်မယ်လဲကနီနဲ့ရင်းမာပင်နဲ့ဆက်ဖက်မှာစစ်ကောင်စီကစစ်ကြောင်း၃ကြောင်းတက်လာတဲ့အတွက်ထိုးစစ်ဆင်လာမှာကိုစိုးရင်ပြီးတော့တိတ္တခံတွေတိကနစ်အထိတင်းရှောင်ထွက်ပြေးနေကြပါတယ
်အနီးကင်းတဲ့ကြေးရွာမျိုးတော့ကျွန်တော်ပြန်လဲပြောမှဟောဝင်ပြည့်ထားပါပြီဟုတ်ပြီမဲ့အခုလက်ရှိဒီပေါ့နော်ကနီငယ်ဆက်မှာလဲဒီစစ်ကြောင်းက
ကိုယ်စက်ကိုညနေ3:00နေရာ3:00နေရာနေပြီးတော့မှဒီဘက်ကိုဟိုထိုးစက်ဆင်လာတဲ့ကိုလက်ရှိမိသားမှာရှိနေတဲ့အတွက်လည်းအဲ့ဒီထိုးစက်ဆင်တဲ့လမ်းကြောင်းဥပ္ပီကျဲမှာရှိနေတဲ့ဟိုကြီးရွာတွေပေါ့နော်ရင်းတို့တင်တဲ့ကနေတက်တက်ကြီးရွာတွေကကိုဒေသခံပြည်သူလူတို့ရတယ်ကိုရောက်လာတဲ့အတွက်ကျွန်တော်တို့ဘာလို့ရခြားထားနိုင်နေကိစ္စတွေဒါတွေကကျွန်တော်တို့ဆန့်ကျင်ပြောပြနေပြီးမှာရှိနေပါတ
ဲ့ဒုက္ခတွေထောင်ချီရှိနေတဲ့အတွက်နေရေးစားရေးအဆင်မပြေမှုတွေလည်းရှိနေတာဖြစ်ပါတယ
်။နန်းလောင်ပါရှင်။တိုက်ပွဲနဲ့ဆစ်ဆောင်တည်နေပြီးမှတော့ကချင်းပြည်နယ်ထဲကမတော်တဆမှုတစ်ခုကိုတင်ပြပေးပါမယ်။ကချင်းပြည်နယ်ဖားကံမြို့နယ်ကကြောက်စိမ့်တူဖော်ရေးလုပ်ွက်တစ်ခုရဲ့မြေစာပုံပြိုကျတာကြောင့်အနည်းဆုံးလူ၅ဦးသေဆုံးနိုင်တယ်လို့ဖက်ကန်ချက်ချင်းကြီးအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။သေဆုံးသူတွေရဲ့အလောင်းတွေကိုမြေစာပုံဘေးကနွန်ကန်ထဲမှာတနင်္လာနေ့ညနေပိုင်းအထိကယ်ဆယ်ရေးအဖွဲ့တွေကရှာဖွေခဲ့ကြပါတယ်။မြန်မာပြည်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင်
။ဖက်ကန်မြို့နယ်စိုင်းကြပုံကျွော်ရနာကကြောက်စိမ့်မြေစာပုံဟောင်းတစ်ခုဒီဇင်ဘာလ19ရက်နေ့မှာပြိုကျခဲ့တဲ့အတွက်မြေစာပုံပေါ်မှာကြောက်ရှာနေတဲ့လူတို့ချို့ပျောက်ဆုံးနေပါတယ်။မြေသာပုံဘေးမှာရှိတဲ့နွန်အိုင်တဲကိုပြိုကျခဲ့တာဖြစ်လို့ပျောက်ဆုံးတဲ့သူတွေကိုအဲ့ဒီကန်ထဲမှာကယ်ဆယ်ရေးအဖွဲ့တွေကရှာနေကြတာပါညနေပိုင်းအထိပျောက်ဆုံးတဲ့သူတွေကိုရှာလို့မတွေ့သေးဘူးလို့ကယ်ဆယ်ရေးအဖွဲ့ဝင်တချို့ကပြောပါတယ်ဒီမြေသာပုံပြိုကျချိန်ကကြောက်ရှာနေသူ၄-၅ရာလောက်ပဲရှိကြောင်းဖားကန့်မြို့နယ်ကြက်ချိန်ကြီးအဖွဲ့ရဲ့တာဝန်ခံကိုထွန်းထွန်းက VOA ကိုပြောပါတယ
်ရှာကြည့်တယ်ဟိုဒိတ်တွေနဲ့ဆွဲကြည့်တယ်မတွေ့ဘူးတောင်မှအားလုံးက၅ဦးပါဒီဆွဲရယူမှအကုန်ပါပါအဲ့လို၅ရာလောက်သူတို့မြေသာကြားတဲ့ချိန်မြေတိုင်းကဟိုဘက်ကောင်းသွားရရင်မှဒီဘက်ကောင်းပြန်လာမှမြေတွေအကုန်ပြေကြကျွန်တော်တို့ဒီမော်ဝမ်းကြီးရေကမှာအရင်တုန်းက10ရက်ပုံစံလို့တန်းတုံးသားနဲ့၅နာရီလောက်လုံးမှမြေနဲ့ဆယ်သားလို့
ပုံမှန်အတိုင်းဆိုရင်အဲ့ဒီနေရာမှာကြောက်ရှာတဲ့သူအနည်းဆုံးအယောက်၄-၅၀လောက်ရှိတတ်ပေမဲ့မြေသာပုံပြိုတဲ့အချိန်မှာတော့ကြောက်ရှာသူများများဆဆမရှိသေးဘူးလို့ရင်မစေးကြောက်ရှာဖွေသူတူက VOA ကိုပြောပါတယ်ပြောက်ဆုံးနေသူတွေထဲမှာသူနဲ့တည့်ရဲ့သူတွေလည်းပါတယ်လို့ဆက်ပြီးပြောပါတယ်
။ဒါတော့မဲ့ကျွန်တော်တို့တွေ့ရင်းခင်ဗျာကျွန်တော်တို့စမ်းကြပေါ်ကနေရောက်မဲလင်ရောက်တရောက်ပုံမဏီရနေရောက်အားလည်းကြားရတယ်။စကားစကြေဆိုတော့နည်းနည်းတော့ငဲတယ်လို့ခင်ဗျာ။ဒါတော့များများကံကောင်းရတာပေါ့ခင်ဗျာ
။ပြီးခဲ့တဲ့နှစ်ကအခုလိုအချိန်မှလည်းဖားကက်မြို့နယ်စိတ်မှုကျွရအုပ်စုစဘော့ကျွရနာကမြန်မာသူရကြောက်မြတ်ကုမ္ပဏီလောက်ွက်ဟောင်းရဲ့မြေစာပုံပြကြခဲ့လို့ရင်းမစေးကြောက်ရှာနေသူ၃ဦးသေဆုံးခဲ့ပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။ဖားကန့်ကကြောက်စိမ့်တူးဖော်ရေးလောက်ကတွေမှာအခုလိုမြေစာပုံအဟောင်းတွေမကြာခဏပြိုကျလေးရှိပြီးတော့အသက်ဆုံးရှုံးမှုတွေလည်းအများအပြားရှိနေတာပါအဲ့ဒီထဲမှာမှ2020ခုနှစ်ဇူလိုင်လ2ရက်ကဖြစ်ခဲ့တဲ့ဝေခါကျွေးရွာကမြေစာပုံပြိုကျမှုကတော့အဆိုးရွားဆုံးဖြစ်ပြီးရေမစေးကြောက်ရှာသူ150ထက်မနည်းသေဆုံးခဲ့ပါတယ်ဒေသခံတွေကတော့အဲ့ဒီတုန်းကအယောက်200ဝန်းကျင်သေဆုံးခဲ့တယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်မြန်မာပြည်တွင်းကတိုက်ပွဲတွေမတော်တဆမှုတွေအကြောင်းကိုတင်ပြပြီးမကြခင်မှာတော့နိုင်ငံတကာသတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မနက်ခင်းမှာတော်ရရှိများရှင် VOA American အသံရဲ့2021ခုနှစ်ဒီဇင်ဘာလ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ COVID ကပ်ဘေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ရဖို့ရှိပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။မြောက်ကိုရီးယားမှာ COVID-19 ထိန်းချုပ်ရေးအတွက်အသွာအလာပိတ်ပင်ကန့်သတ်မှုကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ထားတာဟာ၃နှစ်ထဲကိုရောက်လာပါပြီ။ကပ်ဘေးရောဂါဆန်ရတမြင်ကန့်သတ်မှုတွေကြောင့်နိုင်ငံရဲ့စီးပွားရေးကိုအထိနာစေပြီးရေရှည်ဆက်ပြီးထိမ့်မထားနိုင်တော့တဲ့အနေအထားမျိုးလည်းပိုပြီးတော့တွေ့လာရပါတယ်။ဒါပေမဲ့လည်းဘယ်တော့မှအဆုံးသတ်မလဲဆိုတာကိုလည်းမသိရပါဘူး။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကနေ VOA သတင်းတောက်ဘီဂဲလိုပေးပို့ထားတဲ့သတင်းဆောင်မကိုနားဆင်ပါရှင်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအာနာရယူခဲ့တာဟာဆိုရင်ဒီဇင်ဘာလအတွင်း10နှစ်ပြည့်ခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်အရေးကသူ့အတွက်အကြီးဆုံးစိန်ခေါ်အကဲဆန့်ချက်တွေထဲကတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုချင်းချနိုင်တဲ့အထင်ကြီးပွဲလက်နက်ရှိပေမဲ့လည်းကိုရိုနာကပ်ဘေးရောဂါကိုတိုက်ဖျက်ရေးအတွက်တော့သူမှလက်နက်သိမ့်မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးမထိုးရသေးတဲ့နိုင်ငံနှစ်ခုသာကျန်ရှိနေပြီးဒီထဲမှာမြောက်ကိုရီးယားလည်းပါဝင်ပါတယ်။ကိုရိုနာကပ်ဘေးရောဂါကာကွယ်ရေးအတွက်ပြင်ပကမ္ဘာနဲ့အဆက်အသွယ်ဖြတ်တောက်မှုတစ်ခုကိုသာလှုပ်ဆောင်နေတာဖြစ်ပါတယ်။ဟာဘတ်ဆေးကျောင်းကကီဖတ်ကအခုလိုပြောပါတယ
်။ And it works.You know, let's face it,
ဒါကအလုပ်ဖြစ်ပါတယ်။ငင်းလို့မရပါဘူး။မြောက်ကိုရီးယားကသူ့ရဲ့နယ်စပ်တွေကိုပိတ်ထားနိုင်တယ်လို့သွာလာလှုပ်ရှားမှုကိုလည်းထိန်းချုပ်ထားနိုင်ပါတယ်။တိရတဲ့အတိုင်းပဲဒီဗိုင်းရပ်စ်ပိုးကလည်းသွာလာမှုမရှိဘူးဆိုရင်တခြားသူတွေကိုမကူးစက်နိုင်ပါဘူး
။နယ်စပ်ပိတ်ပင်ကန့်သတ်မှုကြောင့်မြို့တော်ပျုံယမ်းမှာနိုင်ငံခြားသားအားလုံးနှိပါပြန်သွားကြပါပြီ။မြောက်ကိုရီးယားနိုင်ငံတွင်းမှာလည်းခီးသွွားလွာခွင့်ကိုတင်းတင်းကြပ်ကြပ်တားမြစ်ကန့်သတ်ဖို့ရှိနေပါတယ်။တရုတ်နဲ့မြောက်ကိုရီးယားနေဆက်တလျှောက်မှာလဲကုန်သွယ်ရေးကလုံးဝရပ်တန့်နေပါတယ်။ဒီအချက်ကြောင့်စီးပွားရေးအပေါ်မှာအကြီးအကျယ်ရိုက်ခတ်သက်ရောက်စေပါတယ်။ Daily NK သတင်းစာရဲ့အက်ဒီတာချုပ်လီရှန်ယန်းကအခုလိုပြောပါတယ်
။ဟာရီဆက်ကီလ်ဘော်တမ်းမြတ်지금
သူတာမန်ရက်သားတွေအနေနဲ့တရက်ကိုထမင်း၃နတ်စားရမယ်စား။အခုဆိုရင်နှစ်နတ်ပဲစားရပါတော့တယ်တဲ့။ထမင်းနဲ့ပြောင်းရိုးရတဲ့အချိုးအစားကလည်းအရင်က9ဆ3ဆကနေအခုဆိုရင်3ဆ9ဆဖြစ်သွားပါပြီစီးပွားရေးအခြေအနေကစိုးလာနေတယ်ဆိုတာကတော့ရှင်းပါတယ်လို့ပြောသွားတာဖြစ်ပါတယ်တရုတ်နယ်နေဆက်တွေအနည်းကပိုးသက်တန့်စင်တဲ့စင်တာတွေကနေမကြခင်မှာအတွင်းကုန်တွေတိုးချက်လာနိုင်ပါတယ်ပါမောက်ခပတ်ဝန်းခွန်းကအခုလို့ပြောပါတယ
် We are not sure exactly what
လက်ရှိအချိန်မှာမြောက်ကိုရီးယားအနေနဲ့ဘလို့အခြေအနေတွေရင်ဆိုင်ရတယ်လဲဆိုတာကိုအတိအကျမသိပါဘူးတဲ့ဒါပေမဲ့လည်းမကြတော့တဲ့အနာဂတ်မှာသူတို့အခက်အခဲတွေတွေ့ရတော့မယ်ဆိုတာကတော့အမှန်ဖြစ်ပါတယ်တဲ့အထူးသဖြင့်ပထမနှစ်ဝက်လောက်အတွင်းမှာသူတို့အနေနဲ့နေဆက်တွေကိုဖွင့်မလားဒါမှမဟုတ်လည်းဒီအခက်အခဲတွေကိုကျော်လွှမ်းနိုင်ရေးတစ်ခုခုလုပ်ရမယ်လို့ယူဆတဲ့အကြောင်းပြောသွားတာဖြစ်ပါတယ်ဒီချင်းနေဟာဆိုရင်နိုင်ငံတကာရဲ့ကာကွယ်ဆေးတွေဒါမှမဟုတ်လေကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးတိတ်ပြီးထိရောက်မှုရှိတယ်လို့ကနဦးစမ်းသပ်မှုမှာတွေ့ရှိထားတဲ့ Pfizer စီးရီကိုနောက်ဆုံးမှလက်ခံရတာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းကပ်ဘေးရောဂါအတွင်းသူ့ရဲ့အုတ်ချုပ်မှုကိုချင်းချောက်မှုတစ်ခုအဖြစ်ရှုမြင်ထားပုံရတဲ့ကင်ဂျွန်အွန်းအနေနဲ့တော့ပိုပြီးတင်းကျပ်ထိန်းချုပ်ဖို့လိုအပ်တယ်လို့လည်းယူဆသွားနိုင်ခြေရှိနေပါတယ်ရှင်။မြောက်ကိုရီးယားရဲ့ COVID-19 ကပ်ဘေးရောဂါဆန်ရအခြေအနေတရက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ COVID-19 ကပ်ဘေးရောဂါကာကွယ်ရေးဆောင်ရွက်ရှောင်ရမ်းအများပြည်သူဆန်ရအကြံပြုချက်တစ်ခုကိုနားဆင်ကြပါရှင
်။ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါသေး။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။ သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတရားကြပေးရပါမယ်။အသက်၁၂နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစီတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီမဖြစ်မနေတက်မခိုင်းသင့်ပေမယ့်တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic fibrosis အဆုတ်ရောင်ယောဂါ၊ cancer ယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းစီးမတက်ခင်လက်ကိုပိုးတက်စေရနေဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးနေအရွယ်အစားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစည်းချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
မြန်မာပြည်သူပြည်သားအလုံးကိုဗစ်ကပ်ရေးယောဂါကနေကင်းဝေးနိုင်ကြပါစေရှင်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။အာဖဂန်နစ္စတန်ရဲ့လူသားချင်းစာနာမှုအကျက်အတဲကြီးနဲ့စီးပွားရေးကပ်ရေးကိုဖြည့်ရှင်းရေးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရန်ပုံငွေတရက်ထူထောင်ဖို့58နိုင်ငံပါအစ္စလာမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတနင်္ဂနွေနေ့ညလာကမှာသဘောတူခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်းတန်းနဲ့ချီဆန်းနဲ့ရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကလေးငယ်တတန်းလောက်ဟာအဟာရမလုံလောက်မှုကြောင့်အသက်ဆုံးရှုံးမဲ့အရေးနဲ့ရင်ဆိုင်နေကြရတာပါ VOE သတင်းတောက် IS Girl ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင
်နိုင်ငံတကာမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးအာဖဂန်ထောက်ပံ့ရေးရန်ပုံငွေကိုအစ္စလာမ်ရဲ့ဖွံ့ဖြိုးရေးပန်လက်အောက်မှာတီထောင်သွားမဲ့အကြောင်းပါကစ္စတန်မှာလုပ်တဲ့အစည်းအဝေးပြီး OIC အဖွဲ့ဝင်နိုင်ငံတွေရဲ့ညင်ညာချက်မှာဖော်ပြပါတယ်။ပါကစ္စတန်မှာတင်းငွေတွေနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာတော့ OIC အဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန်၊တရုတ်၊ရုရှား၊ဥရောပသမ္မတနဲ့ကုလသမ္မတတို့လည်းတက်ရောက်ခဲ့ကြတာပါ။အာဖဂန်နိုင်ငံတွင်နှစ်ပေါင်း20ကျော်ကြာစစ်ပွဲကနေအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေထွက်ခွာတဲ့ဩဂုတ်လအတွင်းအနောက်နိုင်ငံတွေထောက်ခံထားတဲ့အာဖဂန်အစိုးရထံကတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းကျင့်ပါတဲ့အာဖဂန်အရေးအကြီးဆုံးနိုင်ငံတကာညီလာခံကြီးလည်းဖြစ်ပါတယ်။အာဖဂန်ရဲ့ပိုင်ဆိုင်မှုဒေါ်လာ 9.5 ဘီလီယံကိုအမေရိကန်နဲ့အနောက်မဟာမိတ်တွေကထိန်းချုပ်ထားတာဖြစ်ပြီးအများစုကတော့အမေရိကန်ဗဟိုဘဏ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ဒါ့အပြင်ဗန်ဒါရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားသလိုနိုင်ငံတကာအထောက်အပံ့ကိုအများစုမှီခိုနေရတဲ့အာဖဂန်အတွက်လူသားချင်းစာနာမှုမဟုတ်တဲ့ထောက်ပံ့မှုအလုံးကိုလည်းအမေရိကန်ကဆိုင်းငံ့ထားတာပါ။ထိန်းချုပ်ခံထားရတဲ့ပိုင်ဆိုင်မှုတွေကိုဖြေလျှော့ပေးရင်းနဲ့တန်ခတ်ပိတ်ဆို့မှုဖယ်ရှားပေးရင်းလဲတာလီဘန်ယာယီနိုင်ငံခြားရေးဝန်ကြီးကတောင်းဆိုပါတယ်။ဒီလိုလှုပ်ထားတာကြောင့်ကျမ်းမာရေးပညာရေးနဲ့လူမှုဝန်ဆောင်မှုတွေပြိုလဲလူဖြစ်စေပြီးလူမှုကိုပဲနစ်နာစေတာလို့သူကပြောပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကတော့အကြမ်းဖက်ဝါဒအပေါ်စိုးရိမ်ချက်နောက်အထူးသဖြင့်အမျိုးသမီးတွေတာလီဘန်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုညှင်းပယ်ခံရတာအပါအဝင်လူ့အခွင့်အရေးကိစ္စတွေကိုထောက်ပြကြပါတယ်။ OIC ညီလာခံအတွင်းမှာတော့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကအခုလိုသတိပေးသွားပါတယ
်။The point is that if the world does not act
Afghanistan မှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကိုအရေးတရှိဖြေရှင်းဆောင်ရွက်မှုမရှိဘူးဆိုရင်တော့လူသားတွေဖန်တီးတဲ့အကြီးဆုံးဘေးဒုက္ခကြီးဖြစ်လာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ Afghanistan ပေါ်တန်ခတ်ပိတ်ဆို့မှုတွေကိုချွင်းချက်မရှိအဆုံးသတ်ပြီးအာဖဂန်အတွက်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်ထိန်းချုပ်ထားတဲ့ငွေတွေပြန်လည်ခွင့်ပြုဖို့လဲပါကစ္စတန်ဝန်ကြီးချုပ်ကတောင်းဆိုပါတယ
် And I speak to the United States specifically
အထူးသဖြင့်တော့အမေရိကန်ကိုပြောပါမယ်တဲ့တာလီဘန်နဲ့နှစ်ပေါင်း20ပြည်ပခါတွေရှိခဲ့ရင်တောင်းပါပဲ
အာဖဂန်ပြည်သူ340နဲ့တာလီဘန်အစိုးရကိုခွဲခြားရပါမယ်လို့ပါကစ္စတန်ကောင်ဆောင်ကပြောဆိုသွားတာပါချက်ချင်းအေးအေးဆောင်ရွက်မှုမရှိဘူးဆိုရင်တော့အာဖဂန်နစ္စတန်ဟာဖျော်ဖျဲအခြေအနေဖြစ်သွားနိုင်ပြီးဒီလိုဖြစ်သွားရင်ဘသူအတွက်မှအဆင်မပြေဘူးလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်ဒီလိုအခြေအနေမျိုးဟာအစ္စလာမ်ရဲ့အစွန်းရောက် IS တွေနဲ့ချိတ်ဆက်တဲ့အကြမ်းဖက်ဝါဒီတွေအတွက်အကျိုးရှိစေမှာဖြစ်ပြီးပါကစ္စတန်ဘက်ကဒုက္ခသည်တွေပိုများလာစေမယ်လို့လည်းသူကဆက်ပြီးပြောပါတယ်။ပါကစ္စတန်မှာအာဖဂန်ဒုက္ခသည်3000ကျော်လက်ခံထားရပြီဖြစ်ပါတယ်။အာဖဂန်မှာနှစ်နဲ့ချီစစ်ပွဲတွေအလွန်အမင်းမိုးကောင်ရေရှားတံနဲ့ဆင်းရဲမွဲတေမှုတွေကြောင့်လူပေါင်း23သန်းဟာအငတ်ဘေးနဲ့ကျုံးတွေ့နေရပြီဖြစ်တယ်လို့လဲကုလသမဂ္ဂကပြောပါတယ်ဒီချင်းနေမှာပိုက်ဆံမှုတွေထင်းချုပ်ခံရမှုနဲ့အထောက်ပံ့တွေဆိုင်းငံ့ထားမှုတွေကြောင့်အာဖဂန်ရဲ့စီးပွားရေးမပြေလည်မှုကိုပိုပြီးဆိုးရွားစေသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်မှုလည်းများလာစေပါတယ် OIC အတွင်းရေးမှုနဲ့အတူပြုတ်လုတဲ့ဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာတော့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမာမုဒ်ကူရီရှိကသတင်းထောက်တွေကိုအခုလိုပြောပါတယ
် collectively feel that we have to unlock
ဘန်ဒါရင်းနဲ့ဘန်လုံငန်းလမ်းကြောင်းတွေပြန်ဖွင့်ရမယ်ဆိုတာကိုတညီတညွတ်သေးသဘောထားရှိကြပါတယ်ဘန်စနစ်မရှိဘဲစီးပွားရေးမလဲပတ်နိုင်သလိုလူတွေကိုလည်းကူညီပေးလို့မရနိုင်ဘူးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါအာဖဂန်ရေးအမေရိကန်အထူးကိုယ်စားလှယ်တောမတ်ဝက်စ်လဲညီလာခံကိုတက်ရောက်ခဲ့ပါတယ်OIC ညီလာခံတကပိတ်အစည်းအဝေးတွင်အမေရိကန်အထူးကိုယ်စားလှယ်ရဲ့မင်ကွန်းဟာဆိုရင်လေအာဖဂန်အတွက်အရေးပေါ်ကဲဆဲထောက်ပံ့ရေးဆန္ဒမှာအထူးမျှော်လင့်ချက်ရှိစေတယ်လို့လဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ
် He said that he has a clear mandate
အထူးကိုယ်စားလှယ်ဝက်စ်ကသူ့ရဲ့အကြီးအကဲနိုင်ငံခြားရေးဝန်ကြီးဘလင်ကင်ထံကရှင်းရှင်းလင်းလင်းညွှန်ကြားချက်ရှိကြောင်းတာလီဘန်နဲ့ထိတွေ့ဆက်ဆံဖို့ဖြစ်ကြောင်းနဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပွဲပြင်ပမှာတွေ့ဆုံခဲ့တယ်လို့လဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။တန်ခတ်ပိတ်ဆို့မှုတွေနောက်ကာဘူးကတာလီဘန်အစိုးရကိုတန်တမာရေးအရာအတိအမှန်မပြုတာတွေကြောင့်အာဖဂန်ရဲ့ဘန်စနစ်မှာအနှောက်အယှက်ဖြစ်စေပြီးအရေးပေါ်လိုအပ်သူတွေထံလူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပို့ဆောင်ရေးမှာလည်းအဟန့်အတားဖြစ်စေပါတယ်။တနင်္ဂနွေနေ့ကပါကစ္စတန်ညီလာခံတက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီစိုးရိမ်ချက်တွေကိုထပ်လောင်းပြောပါတယ်။အာဖဂန်ရဲ့စီးပွားရေးဟာအတားအဆီးမဲ့ပြိုကျနေပြီးပြက်ပြက်သားသားအေးအေးယူဆောင်ရွက်မှုမရှိရင်တော့စီးပွားရေးပြိုလဲမှုနဲ့အတူလူမှုတရက်လုံးထိခိုက်သွားစေမယ်လို့လည်းသူကသတိပေးခဲ့ပါတယ်။ဈေးရုံဈေးကန်းတွေမှာအာဟာရပြက်နေတဲ့ကလေးတွေနဲ့ပြည်နေကြောင်းကျောင်းဆရာ80ရာခိုင်နှုန်းလစာမရဘဲတန်းနဲ့ချီတဲ့ကလေးတွေကျောင်းမတက်ရကြောင်းနဲ့အဓိကကြတဲ့ကုန်စည်တွေဟာလည်းဈေးတက်ကုန်ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကပြောဆိုခဲ့ပါတယ်ရှင
်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်Digital ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ကိုငွေပေးချေတဲ့နေရာတွေမှာတရားဝင်အသုံးပြုနိုင်တယ်လို့ El Salvador နိုင်ငံကသတ်မှတ်လိုက်ပါပြီ။ပြည်သူအများစုမှာကိုယ်ပိုင်ဘဏ်စင်းမရှိတဲ့နိုင်ငံတစ်ခုက Bitcoin ကိုတရားဝင်သုံးစွဲခွင့်ပေးလိုက်တာဘယ်လိုကြောင့်မှလဲ။မဆုမြတ်မွန်တင်ပြထားပါတယ်ရှင
်။online ပေါ်မှာဒါငွေလွှဲငွေချေလုပ်နိုင်တဲ့ digital ငွေချေတွေကအထူးကငွေချေဖြစ်တဲ့ bitcoin ကိုတောင်အမေရိကတိုက်ထဲက el salvador နိုင်ငံမှာပထမဆုံးတရားဝင်သုံးနိုင်တယ်လို့ခွင့်ပြုလိုက်ပါတယ် american အပါအဝင်နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်အသိအမှတ်ပြုလက်ခံခြင်းမရှိသေးတဲ့ digital bitcoin ငွေချေက online မှာတော့တော်တော်လေးအလုပ်ဖြစ်တယ်ပြောရပါမယ်အစိုးရတွေကတရားဝင်အသိအမှတ်မပြုပေမဲ့ american အပါအဝင်နိုင်ငံတော်တော်များများကစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့ဝန်ဆောင်မှုတွေကို Bitcoin နဲ့ပေးချေဖို့ခွင့်ပြုထားကြပါတယ်။တရားဝင်ငွေကြေးလိုငွေကိုလက်ဆုပ်လက်ကင်မပြနိုင်ပေမဲ့ online account တွေကနေအပြောင်းအရွှေ့အပေးအယူလုပ်နိုင်တဲ့ digital ငွေကြေးတွေက Bitcoin အပြင်တခြားအများကြီးရှိပါတယ်။ဒါပေမဲ့ Bitcoin ကတော့ပထမဆုံး online မှာပေါ်လာတဲ့ digital ငွေကြေးဖြစ်သလို American dollar နဲ့လဲလှယ်နှုန်းမှလည်းတန်ဖိုးအများဆုံးဖြစ်ပါတယ်။ American dollar ကိုတရားဝင်ငွေကြေးအဖြစ်သုံးစွဲနေတဲ့ El Salvador နိုင်ငံက
နိုင်ငံထဲမှာငွေပေးငွေချေအတွက်ဘစ်ကွိုင်ကို2021ခုနှစ်စက်တင်ဘာ9ရက်နေ့ကစလို့တရားဝင်အသုံးပြုခွင့်ပြုခဲ့ပါတယ်။အမေရိကန်ဒေါ်လာကိုနိုင်ငံသုံးငွေချေအဖြစ်သတ်မှတ်သုံးနေတာကတော့အနည်း20လောက်ရှိနေပါပြီ။အခုလဲနိုင်ငံသူနိုင်ငံသားတွေအနေနဲ့ဗန်နာရေးဆန်ရပို့ပြီးတော့လွတ်လပ်မှုရှိအောင်လို့ဆိုပြီးတော့သမရနာဂျစ်ဘူကယ်လေကဘစ်ကွိုင်အသုံးပြုကြဖို့တရားဝင်ခွင့်ပြုလိုက်တာပါ။ဒီလိုခွင့်ပြုတဲ့အတွက်နိုင်ငံသားယင်းနှိမ့်မြုံ့နှံမှုတွေမျက်စိကျလာနိုင်ပြီးအမေရိကန်မှာအလုံးလုံးနေကြတဲ့သူတို့လူမျိုးတွေအယ်ဆာဗာဒေါနိုင်ငံကမိသားစုတွေစီကိုငွေပြန်ပို့တဲ့အခါမှာအများကြီးတက်တာသွားလိမ့်မယ်လို့သမ္မတကဆိုခဲ့ပါတယ်။ blockchain.com ကသူတည်တည်ချုပ်လည်းဖြစ် London School of Economics စီးပွားရေးတက္ကသိုလ်မှသူတည်တည်လုပ်နေသူလည်းဖြစ်တဲ့ Garrick Hillman ကအယ်ဆာဗာဒေါနိုင်ငံကဘာကြောင့် Bitcoin ကိုတရားဝင်ငွေကြေးအဖြစ်သတ်မှတ်တယ်လဲဆိုတာခုလိုရှင်းပြပါတယ
်။ There's very practical aspects to this move. One is there's very high costs with
ဒီလိုလောက်ရတဲ့လက်တွေ့အကြောင်းတွေအများကြီးရှိပါတယ်။နိုင်ငံတကာငွေလွှဲငွေပို့စည်းရေးတိတ်ကြီးတာကတစ်ချက်ဖြစ်ပါတယ်။ El Salvador စီးပွားရေးအတွက်တိတိတသာထိခိုက်ရလောက်အောင်များတာပါ။နိုင်ငံခြားမှာအလုပ်လုပ်နေကြသူတွေဒီကိုငွေပြန်ပို့ကြတဲ့အခါငွေလွှဲပို့စည်းရေး20ရာခိုင်နှုန်းနဲ့အထက်ခန့်မှန်းချီပေးကြတာပါလေ။ဝန်ဆောင်ကားကလည်းပို့တဲ့ပမာဏရဲ့10ရာခိုင်နှုန်းလောက်ထပ်ပေးကြတာပါ။နိုင်ငံခြားကနေမိသားစုတွေစီငွေပြန်ပို့ကြသူတွေရဲ့ပတ်စံဒေါ်လာတန်း400လောက်ကတနည်းတနည်းဘဏ်တွေကစားနေတယ်လို့သမ္မတကခန့်မှန်းပါတယ်။ဒါကြောင့် digital ငွေကြီးဖြစ်တဲ့ Bitcoin လိုငွေကြီးမျိုးကိုသုံးရင်နိုင်ငံခြားကငွေပြန်ပို့သူတွေဈေးနည်းနည်းနဲ့ပြန်ပို့နိုင်ကြမယ်လို့တွက်တာဖြစ်ပါတယ
်။ El Salvador လူဦးရေ90ရာခိုင်နှုန်းလောက်မှာကိုယ်ပိုင်ဘဏ်စင်းမရှိဘူးလို့သူကခန့်မှန်းပါတယ်။အခုလိုမျိုး digital ငွေကြီးကိုပြောင်းသုံးတဲ့အတွက်ငွေကြီးဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ပြည်သူတွေပညာရသွားနိုင်မယ်လို့လည်းသူကမြင်ပါတယ်
။ Getting people more literate on finance is a global challenge, particularly in a country like El Salvador where
ဘဏ်နိုင်ငံပတ်သက်တဲ့ကိစ္စမျိုးလူတွေနားလည်အောင်လုပ်ဖို့ကတော့တစ်ကမ္ဘာလုံးမှာစင်ခေါ်မှုတွေရှိပါတယ်။အထူးသဖြင့်ကိုယ်ပိုင်ဘဏ်အကောင့်မရှိကြသူများလည်း El Salvador မှာပိုတော်စင်ခေါ်မှုတွေရှိပါတယ်။တစ်ဖက်မှာလည်း digital ငွေကြီးပြောင်းလိုက်တဲ့အကြောင်းရှင်းပြတာကနေဘဏ္ဍာရေးနဲ့ပတ်သက်လို့အကျိုးရှိတဲ့အချက်အချို့လူတွေရသွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်။အစိုးရကဘစ်ကွန်ကိုတရားဝင်ငွေကြေးအဖြစ်လက်ခံသတ်မှတ်တဲ့အပေါ်မှာအယ်ဆာဗာဒေါပြည်သူတိုင်းကတော့လက်ခံကြတာမဟုတ်ပါဘူး။အများစုကလက်မခံကြဘူးလို့တရားဝင်ခွင့်မပြုခင်လုပ်ခဲ့တဲ့စစ်တပ်တစ်ခုကပြောပါတယ်။ဒါပေမဲ့လည်းအခုတော့အမေရိကန်ဒေါ်လာလိုပဲဘစ်ကွန်ငွေကြေးကိုနိုင်ငံထဲမှာတရားဝင်သုံးနေကြပါပြီ။ပင်လယ်ကမ်းခြေမျိုးတစ်ခုဖြစ်တဲ့ Elson Day ဆိုတဲ့မျိုးလေးမှာတော့ဒါကိုကြိုဆိုကြပါတယ်။
Now, El Salvador is the perfect country to start this because they don't have their own currency. They've already given that up to the US.
ကိုပိုင်ငွေကြေးရှိတဲ့ El Salvador နိုင်ငံအတွက် Bitcoin ကိုစသုံးတာအကောင်းဆုံးပါ။ဒီမှာက American Dollar ကိုသုံးနေကြတာဖြစ်ပါတယ်။နိုင်ငံတော်တော်များများက Bitcoin ကိုတရားဝင်အသုံးပြုခွင့်ပေးဖို့စိုးရိမ်ကြပါတယ်။တကယ်ခွင့်ပြုလိုက်ရင်နိုင်ငံသုံးငွေကိုမသုံးကြတော့ဘဲ Digital ငွေကြေးကိုပဲလူတွေသုံးလာကြရင်ဘယ်လိုလုပ်မလဲဆိုတာမျိုးစိုးရိမ်ကြတာပါ။ဒီနိုင်ငံမှာတော့အဲ့ဒီပြဿနာမရှိပါဘူး။ဒါကြောင့်လေ Bitcoin ကိုလွတ်လွတ်လပ်လပ်လက်ခံနိုင်တဲ့အနေအထားမှာရှိပါတယ်။အခုဆိုဘန်နာရေးဆိုင်ရာကုမ္ပဏီတော်တော်များများက El Salvador ကိုစိတ်ဝင်စားနေကြပြီဆိုတော့ဘန်နာရေးကဏ္ဍအပိုင်းမှာအလုပ်ကိုင်းအခွင့်အလမ်းတွေအများကြီးရှိပါတယ်။အဲ့ဒီလုပ်ငန်းတွေကလစာကောင်းတဲ့အလုပ်တွေရှိလာတော့ဒီကလူတွေအတွက်လမ်းတွေပွင့်လာပါတယ်
။ Bitcoin Beach ဆိုတဲ့စမ်းသပ်အစီအစဉ်အတွက် Bitcoin ငွေကြေးထောက်ပံ့ထားတဲ့ American က Michael Peterson ဖြစ်ပါတယ်။သူ့ရဲ့အထောက်အပံ့နဲ့ရေးလွှာရှော့စီးသူတွေကြားရေးပန်းစားတဲ့ Elson Day ဆိုတဲ့ကမ်းခြေမျိုးလေးမှာEl Salvador လူငယ်3ယောက်က Bitcoin Beach ဆိုတဲ့အစီအစဉ်ကို2019ခုနှစ်ထဲကစလုပ်နေကြတာပါ။ဒီမျိုးလေးကစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ငွေပေးငွေချေကို Bitcoin နဲ့အသုံးပြုနေကြတာဖြစ်ပါတယ်။အနည်းအနားမှာဘဏ်ကွဲတစ်ခုမှမရှိတဲ့ El Salvador မျိုးလေးကလူတွေအတွက် online ကနေငွေလွှဲငွေချေနိုင်တဲ့ Bitcoin စနစ်ကသူတို့အတွက်အဆင်ပြေနေပုံရပါတယ်။နိုင်ငံတကာကရေလွာရှော့စီအပန်းဖြေခီးထွက်ကြသူတွေက Bitcoin သုံးတဲ့သူတွေအတွက်တော့အင်မတန်အဆင်ပြေနေတာသိကြပါတယ်
။ And I paidalmost everything here in Bitcoin, so it's very easy for me. I just
ကျွန်တော်ကတော့ပေးစရာအားလုံးဒီဘက်ကို Bitcoin နဲ့ပဲပေးချင်ပါတယ်။ကျွန်တော်တို့တိတ်လွယ်တယ်လीကျွန်တော်ကနေဒါမှာသုံးတဲ့ Bitcoin စီးရင်တဲ့ကနေဒီမှာသုံးတဲ့ဒေသခံ Bitcoin စီးရင်တဲ့လွှဲပေးလိုက်တာပဲ။မိနစ်20လောက်အတွင်းမှာငွေလွှဲငွေချေလုပ်တာတွေအားလုံးရှင်းသွားပါတယ်။ကျွန်တော်တို့ဘယ်မှမဆို Bitcoin သုံးနေတာကတိတ်ကိုအဆင်ပြေလွယ်ကူပါတယ်
။ Elson Day ပင်လယ်ကမ်းခြေမျိုးလေးမှာအလုံးလုံးနေကြတဲ့သူတွေအနေနဲ့လာစာကို Bitcoin နဲ့ရကြသလိုမီတာဖို့ရေဖို့စတဲ့ဝေဆောင်ကားတွေကိုလည်း Bitcoin နဲ့ပေးနိုင်ကြပါတယ်။ Prahita လုပ်ငန်းတွေကလည်းအလှူငွေကိုတောင်မှ Bitcoin နဲ့ပဲထည့်ဝင်ကူညီနေကြပါတယ်။အဲ့လို online ကနေ digital ငွေကြေးသုံးနိုင်ဖို့ mobile phone နဲ့မှအထူး app တစ်ခုထည့်ထားဖို့တော့လိုပါတယ်
။ Nosotros ocupamos la aplicación de Bitcoin Beach.
Bitcoin Beach ဆိုတဲ့ application ကိုကျမတို့သုံးပါတယ်။ကျမတို့အဲ့ဒါသုံးနေတာ10လလောက်ရှိပါပြီ။အများကြီးအကျိုးရှိပါတယ်။အဲ့ရနေပြီးတော့ဝင်ငွေတွေရပါတယ်။ ရတဲ့ဝင်ငွေတွေကဆိုင်တွေလူလာတွေကိုအများကြီးဝယ်နိုင်ပါတယ်
။ကုန်စုံဆိုင်တစ်ခုရဲ့ပိုင်ရှင်ပြောပြနေတာပါ။ဒီမျိုးကဆောက်လုပ်ရေးလုပ်သားတော်မှလဆာကိုဘစ်ကွိုင်းနဲ့ရတာအဆင်ပြေနေပါတယ်တဲ့
။ဟုတ်အဲတော့ todos nos pagan en bitcoin para nosotros mejor
ကျွန်တော်တို့လဆာအားလုံးဘစ်ကွိုင်းနဲ့ပဲရပါတယ်။ကျွန်တော်တို့အတွက်ပိုကောင်းပါတယ်။ဒေါ်လာ30ဘုံငွေကြေးဖြစ်ပြောင်းနိုင်တော့အဲ့ဒါကိုတတ်တတ်ဆုထားဖြစ်ပါတယ်။
American, British, EU စတဲ့နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်လက်ခံအသိအမှတ်မပြုတ်သေးတဲ့ digital ငွေကြေးတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိသေးတဲ့အပေါ်မှာထောက်ပြမှုတွေလည်းရှိပါတယ်အထူးသဖြင့် online မှာသာအပြောင်းအရွှေ့အလဲအလှယ်လုပ်နိုင်တဲ့ငွေကြေးမျိုးဖြစ်တာမို့ဒုစရိုက်လုပ်ငန်းတွေအတွက်မျက်စိကျစရာအသုံးချစရာဖြစ်မယ်လို့အဓိကထောက်ပြကြပါတယ်ဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုတွေမရှိတဲ့အတွက်တံပိုးအတက်အကျမြန်ပြီးတော့ဆုံးရှုံးမှုတွေဖြစ်နိုင်တာကိုလည်းစိုးရိမ်စရာဖြစ်မြင်ကြပါတယ်Bitcoin digital ငွေကြေးကို El Salvador နိုင်ငံမှာတရားဝင်အသုံးပြုခွင့်ပြုလိုက်တဲ့အတွက်ငွေမဲငွေပြူခွာချသူတွေအပါအဝင်ဒုစရိုက်သမားတွေရဲ့အမျက်ထောက်မှုကို El Salvador အစိုးရထိထိရောက်ရောက်ဘလို့တုံ့ပြန်မလဲဆိုတာကိုတော့မေးခွန်းထုတ်နေကြပါတယ်ရှင်ကျွန်မစုမြမမ
ဘလော့ဂါရီပြောသမျှအစီအစဉ်မှာရှင်အခုတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါတောင်ကိုရီးယားမှာကိုဗစ်ကူးစက်မှုတွေပြန်များလာပြီမယ်လို့လဲအာရှဂီတဆူချီးမြင်ပွဲတစ်ခုကိုတော့လူကိုယ်တိုင်တယောက်တည်းအခမ်းအနားနဲ့ကျင်းပသွားပါတယ်ဗြိတိန်မှာအိုမီကရွန်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေများနေတာကြောင့်တက်တော်ရှည်ဗြိတိရှဘီယမာကြီးကမိသားစုဝင်တွေယောဂဘေးကင်းအောင်ခရစ်စမတ်ညစာတည်ခင်းဖို့အစီအစဉ်ကိုဖျက်လိုက်ပါတယ်မအေးတန်နာကျော်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါတောင်ကိုရီးယားမှာကျင်းပတဲ့ Mnet Asian Guitar ဆုချီးမြှင့်ပွဲကို K-pop star တွေစုံစုံလင်လင်လာရောက်ခဲ့ကြတာပါအမျိုးသားဂီတအဖွဲ့ NTC ကစလို့အမျိုးသမီးအဖွဲ့တွေဖြစ်တဲ့ Aspar တို့ Easy တို့အစုံပဲဒီ2021မမကော်ဇော်နီခင်အခမ်းအနားကိုရောက်လာခဲ့ကြပြီးတော့ဓာတ်ပုံစရာတွေအတွက်ဓာတ်ပုံတွေရိုက်ခံမီဒီယာတွေနဲ့စကားပြောလုပ်ခဲ့ပါတယ်NCT 회의가초연가로
한해마무리는마마로해야되잖아요그래서정말
마마네네네고아송떼야라아양고까오마리저너로디마마뽀에고세례벼신가네라게라바크리스마스뽀에로고신뢰들로바베로뵤도라바디마떼뜻사네메야라레에스바아포에가까오마리리네온라인마아양루지냐레아가뺀뽀에가아가다마리뜻친네네뵤리게자라바next level ဆိုတဲ့သင်တဲ့လူသိများလာတဲ့ Aspa အဖွဲ့ကကော်ဇော်နီခင်အခမ်းအနားမှာအထူး update ခံတွေ့ရပါတယ
် Be my eye hi we're Aspa
Be my eye ကျမတို့ရဲ့ပရိသတ် eye လေးတွေဖြစ်ပါကျမတို့ကိုလာပြီးတော့ update ကြပါအခုကျမတို့ဒီမမဆုပေးပွဲမှာဖြော်ပြပါမယ်ကျမတို့ရဲ့ဖြော်ပြမှုမှာ AR နည်းပညာကိုလည်းအထူးပြုသုံးထားပါတယ်ကျမတို့ဖြော်ပြမှုကိုနှိမ့်ချိုက်မယ်လို့ညွှန်လင့်ပါတယ်ဆိုပြီးတော့ Aspa အဖွဲ့က Karina ကပွဲမစခင်ပြောသွားပါတယ်နောက်ထပ် main click K-pop အဖွဲ့ဖြစ်တဲ့ AC အဖွဲ့က
လူကတော့အားကြီးချုပ်ကမှာခဲ့တဲ့အောင်တယ်ခ
ကျမစင်မမှာကိုခံပညာအကွက်လေးနည်းနည်းပြမယ်နော်ကျမကကိုခံပညာအကြောင်းမှာတွားတက်ထားလို့ဒီအကွက်ပြကိုစူးစမ်းကျင်ထားတာပါလို့ပြောသွားပါတယ်ကိုရီးယားမှာလူကြိုက်များနေတဲ့ Street Woman Fighter ဆိုတဲ့အကပြိုင်ပွဲတွေကအကသမားတွေကလည်းဒီပွဲမှာတချစ်တပုံးနဲ့ဖြောပြခဲ့ပါတယ
်တင်းစော그리고 Super의 멋진 리더들입니다
ဒီပွဲမှာဖြောပြဖို့အတွက်အကြာကြီးအချိန်ယူပြီးလေ့ကျင့်ခဲ့တာပါတဲ့ကျမတို့နဲ့အတူထူးဧည့်တွေလာပြီးတော့ဖြောပြမယ်သူလည်းပါဝင်ပါတယ်ဒီပွဲမှာဖြောပြခွင့်ရလို့အထူးဝမ်းသာပါတယ်လို့ပြောသွားပါတယ်ဟုတ်ပါတယ်သူပြောသလိုပါပဲဒီမာမာစုပေဝေးရဲ့ဒီနေ့ထူးခြားမှုကတော့အထူးနာမည်ကြီး K-pop အစိုးရEOR က Street Woman Fighter ကအကသမားတွေနဲ့အတူလာရောက်ပြီးဖြော်ပြသွားခဲ့တာဖြစ်ပါတယ်။အခုလောလောဆယ်ကမ္ဘာမှာနာမည်အကြီးဆုံးဖြစ်နေတဲ့ K-pop အဖွဲ့က BTS ကတော့တလောကပဲ American ပြည်အောင်စု Los Angeles မှာဂီတဖြော်ပြပွဲကျင်းပခဲ့တာမျိုးအခုကမ္ဘာမှာပြန့်နေတဲ့ Omicron Visa ကွယ် Virus ကိုထိန်းချုပ်ဖို့ကိုရီးယားအစိုးရထုတ်ပြန်ထားတဲ့စီမံရာဆယ်ရက်တည်တံ့ခွဲနေရလို့ဒီပွဲမတည့်ရောက်နိုင်ပါဘူး။ BTS ကပြည်သက်တွေအတွက်ဗီဒီယိုသတင်းစကားပါခဲ့တာပါ။ MNET Guitar Subway ခန္ဓာကတောင်ကိုရီးယားမှာ1999ခုနှစ်ကလေးကနှစ်စဉ်ကျင်းပခဲ့တာဖြစ်ပြီးတော့မနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ကလေးကြောင့် online ကပဲကျင်းပခဲ့ရပြီးတော့ဒီနှစ်မှာလူကိုယ်တိုင်လာလို့ရတဲ့အခမ်းအနားပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပါတယ်ရှင်တက်တော95နှစ်ရှိပြီဖြစ်တဲ့ဗြိတိရှ်ဘုရင်မကြီးအလစ်ဇဘက်ဟာဗြိတိန်နိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်ပြောင်းမြင့်တက်လာနေတဲ့အချိန်ကြောင့်နှစ်စဉ်ကျင်းပနေကြခရစ်စမတ်အကျိုးမိသားစုညစာစားပွဲကိုဖျက်လိုက်တယ်လို့ဘာကင်ဟမ်နန်တော်သတင်းရက်ွက်ကပြောပါရည်တကယ်လို့အဲ့ဒီညစာစားပွဲကိုဒီနှစ်ကျင်းပမယ်ဆိုရင်အဲ့ဒီညစာစားပွဲတက်ရမယ်သူတွေအကုန်လုံးအတွက်အနေမကင်းနိုင်တာမလို့ကြိုတင်သတိထားကာဝယ်တဲ့အနေနဲ့ဒီညစာစားပွဲကိုဖျက်လိုက်ရပါတယ်ဒီလိုဆုံးဖြတ်ရတာကိုစိတ်မကောင်းပေမဲ့လည်းဒါဟာလှုပ်တဲ့အရာပဲလို့ယူဆဆုံးဖြတ်တာပါလို့အဲ့ကပြောပါရည်ဒီ Christmas အကြိုကာလမှာအင်္ဂလန်ကကျန်းမာရေးတာဝန်ရဲ့အရာရှိချုပ်သတိပေးထားတာကလည်းလူတွေအနေနဲ့မဖြစ်မနေမလို့အဖက်နဲ့ရောရောရှက်ရှက်မလို့ကြောက်ဖို့ဖြစ်ပါလေ။လောလောဆယ်ချီနေမှာကဗြိတိန်နိုင်ငံမှာ Omicron Visa ကွဲဗိုင်းရပ်စ်မျိုးသစ်ဆရောက်ကလေးကဆိုရင်နေ့တိုင်း COVID ကူးစက်မှုတွေတိုးလာနေတာဖြစ်ပါလေ။ပြည်မကြီးကတော့ဒီ COVID ကပ်ဘေးကာလတစ်လျှောက်လုံးမှာလန်ဒန်မြို့တော်အနောက်ဘက်ကဝင်းဆယ်ရဲတိုက်မှာရှိနေခဲ့တာပါ။ရှင်ရတော်မင်းသားကြီး Philip ကတော့အိမ်အောင်သက်80ကျော်ကြာမနစ်ကအေပီလကပဲကွယ်လွန်သွားခဲ့တာဖြစ်ပါလိမ့်ရှင်ဒီတက်တောင်ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီတင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်ပြောရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မဲ့ဧတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလှော်အပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်သတင်းပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါမယ်ရုရှားနဲ့တန်တမာရေးပြောဆိုမှုတွေစတင်ဖို့အတွက်အမေရိကန်ဘက်ကအသင့်ဖြစ်နေပြီဖြစ်ပေမဲ့ယူကရိန်းနယ်စပ်တစ်လျှောက်ရုရှားရဲ့စစ်အင်အားဖြင့်တင်းနေတာနဲ့ပတ်သက်ပြီးရုရှားဘက်ကဖြေရှင်းရမယ်လို့သမ္မတအင်ဘူးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအချမ်းပေး Jake Sullivan ဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နိုင်ငံခြားမူဝါဒရေးရဲ့အချမ်းပေး Yuri Ushakov နဲ့ဆွေးနွေးရမှာအမေရိကန်ဘက်ကရုရှားအစိုးရနဲ့တရက်ဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့ NATO ရုရှားကောင်စီနဲ့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တွေကလည်းတဆင့်လဲဆွေးနွေးလို့တဲ့ဆန္ဒရှိကြောင်းပြောခဲ့တယ်လို့သမ္မတအင်ဘူးကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီလအစောပိုင်းကနှစ်နိုင်ကြာဗီဒီယိုကတစ်ဆင့်ဆွေးနွေးခဲ့ပြီးချိန်ကစလို့ရုရှားဘက်ကလည်းယူကရိန်းနယ်စပ်စီးရီးတိစောက်မှုကိုရှော့ချတာမရှိသေးပါဘူးသမ္မတနှူးတစ်ဆုံပြီးနှစ်ရက်အကြာမှာပဲရုရှားရဲ့စိန့်ပီတာစဘတ်မြို့ကဆန်အန်ဒီယားတွေတက်ဆင်ထားတဲ့ခြေလျင်တပ်ဖွဲ့တွေဟာယူကရိန်းနယ်စပ်နဲ့မိုင်60ကျော်မှာတက်ဆွဲလာခဲ့တာဖြစ်ပါတယ်American ချစ်ဆိုင် Moderna ဆေးကုမ္ပဏီကသူတို့ရဲ့လက်ရှိထုတ်လုပ်ထားတဲ့ Moderna COVID-19 ကာဝယ်ဆေးတတရအကြိမ်ထိုးထားသူဟာကူးစက်မြန်ဗီဇာပြောင်း Omicron Coronavirus ပိုးကိုထိတိရရကာဝယ်နိုင်တယ်လို့တွေ့ရှိရကြောင်းတင်းနာနေမှာသတင်းထုတ်ပြန်ပါတယ်။ဒီကာဝယ်ဆေးပမာဏထက်ဝက်ကိုတတရအကြိမ်အားဖြင့်ကာဝယ်ဆေးဖြစ်နဲ့ထိုးပေးရမှာလူရဲ့ကိုယ်ခံအားဟာ38ဆတိုးလာတယ်လို့ဆေးပမာဏအပြည့်ထိုးပေးရင်ကိုယ်ခံအားအဆ80တိုးလာတာတွေ့ရတယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ကျင်းပြည်နယ်တွေကနေထိုင်းဘက်ထွက်ပြေးခိုလုံတဲ့မြန်မာနိုင်ငံသား3000ကျော်အကူအညီပေးရတဲ့အတွက်အရေးပေါ်တောရောက်ခွင့်ပြုဖို့ကုလသမဂ္ဂကထိုင်းစွာကိုပန်ကြားလိုက်ပါတယ် ။တရင်ချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ1925.32တို့ကနေဖမ်းယူနိုင်ပါတယ်။ VOA ကိုအားပေးနိုင်တဲ့အတွက်လဲကျမတို့ Window 2 Window 3အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.